Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2016ခုနှစ်အောက်တိုဘာလ15ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလံမီတာ190၊လိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညချမ်းပါတော်တော်ရှင်များရှင်။ဒီကနေ့ညပဲသတင်းတွေကိုကိုရနိုင်နဲ့ကျမနာငလာတို့ပြောပြပေးမှာပါ။ American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ Syria နိုင်ငံထက်ကအပြည့်အလုံငန်းတွေပြန်ဆန္ဒရေးကြားဝင်ကြိုပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့က Switzerland နိုင်ငံမှာတွေ့ဆုံကြပါရစေ။ရခိုင်ပြည်နယ်တည်ငြိမ်အချမ်းမှုအကောင့်ထဲဖော်ရေးစီဝေးကိုဒီကနေ့နေ့ပြတော့မှကျင်းပရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့အခြေအနေတွေကိုပြည်သူလူထုကိုပုံပွင့်လေးလင်းချပြဖို့တိုက်တွန်းသွားပါရစေ။နယ်ယောဆန်ထိုင်းပြည်ကြီးပူမီဘောဘောရဲ့ရုပ်အလောင်းစံထားရနန်းတော်တဝိုင်းမှာပူဆွေးတော့ကရောက်နေသူတွေနဲ့ဒီကနေ့ကြိတ်ကြိတ်တိုးစီကနေပါတယ်ဒီလိုသတင်းတွေကြားမှာပါမခေါညုံ
ကောင်းပါပြီရှင်အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အပြည့်ရက်လက်မှတ်ထိုးခဲ့တာတစ်နှစ်ပြည့်မြောက်ခဲ့တဲ့အထိမ်မှတ်ခန်းနာမှာပြိပခါနဲ့တင်းမာမှုတွေရှော့ချဖြေဖြောက်နိုင်ရေးဘာတွေလိုအပ်တယ်လဲဆိုတာတောင်းအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်ဒါအားလုံးသက်ဆိုင်ရာပုဂ္ဂိုလ်တီတီအဖွဲ့အစည်းတီတီကမိမိတို့အတွင်းက
ဒေါသတွေအာဃာတတွေငြိမ်းအောင်လုပ်နိုင်မှာကျမတို့စစ်မှန်တယ်ဒေါသတွေအာဃာတတွေငြိမ်းအေးရေးအဓိကကြကြံပြောကြခြင်းနဲ့အတူရခိုင်ပြည်နယ်အတွင်းဦးစားပေးဆောင်ရွက်ဖို့ဒေသဖွံ့ဖြိုးရေးကိုဦးစားပေးဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့တိုက်တွန်းသွားတာကိုလည်းနားဆင်ရမှာပါစနေနေ့ညဦးပိုင်းတိုင်းမှာနားဆင်ရမယ့်မြမတခွင်အစီအစဉ်မှာတော့တိန်ခေါ်လာနေတဲ့မြမအဝတ်ထည်လုပ်ငန်းပြန်လည်ဦးမော်လာရေးရိုးရာလက်မှုလုပ်ငန်းရှင်တွေရဲ့ကြိုးပမ်းဆောင်ရွက်ချက်တွေကိုနားဆင်ရပါမယ်ရှင်ဒီစီဇန်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောက်နဲ့ကိုရန်နိုင်တို့ကြီးညာပါမယ်ရှင်
American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov ရဲ့ Syria နိုင်ငံထက်ကအပြည့်အလုံငန်းတွေပြန်ဆောင်နိုင်ရေးကြားဝင်ကြိုပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့က Switzerland နိုင်ငံမှာတွေ့ဆုံကြပါရယ် Syria နိုင်ငံမြောက်ပိုင်း Aleppo မြို့မှာသတင်းပတ်တွေနဲ့ချီဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့ဝန်ကြီးနှုတ်ဦးတို့က Luzern မြို့မှာဆွေးနွေးနေကြတာပါအလက်ပေါ်မျိုးကိုဆီးရီးယားအစိုးရနဲ့ရုရှားတို့ကြောထောက်နောက်ခံပေးထားတဲ့လေကြောင်းကနေတိုက်ခိုက်နေတာပါ။ဒီလိုတန်တမာရေးအရာဆွေးနွေးရာကနေအထူးမျှော်လင့်ချက်တော့မရှိဘူးလို့ Mr. Lavrov ကမနေ့တောက်ကြနေ့ကပြောပါရယ်။အလက်ပေါ်မျိုးကနေဒဏ်ရာရသူတွေကိုပေးလို့ရရွှေ့ပြောင်းပေးဖို့လက်နက်ကင်တပ်တွေဝိုင်းခံထားရတဲ့နေရာတွေကိုအစားအစာနဲ့ဆေးဝါးအကူအညီတွေပေးဖို့နိုင်ဖို့မြို့အရှေ့ပိုင်းကိုပြင်မထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတာတွေကို80နာရီကြာရန်နာပေးဖို့ထင်ရှားတဲ့အပြည့်ပြည့်ဆိုင်ရာလူမှုကူညီရေးအဖွဲ့တခုကတောင်းဆိုလိုက်ပါတယ်။အလက်ပေါ်မျိုးထဲမှာအရသာထောင်ပေါင်းများစွာပိတ်မိနေတာပါ။တပုံတွေကမြို့အရှေ့ပိုင်းကိုထိန်းချုပ်ထားပြီးဂျန်တဲ့အပိုင်းတွေကိုတော့အစိုးရတပ်တွေကထိန်းချုပ်ထားပါတယ်။ Syria သမ္မတ Bashar al-Assad ပြုတ်ကျရေးတိုက်ပွဲဝင်နေတဲ့တပုံတွေကိုပြစ်မှတ်ထားတိုက်နေတယ်ဆိုတော့ Russia နဲ့မဟာမိတ် Syria တပ်တွေကအလက်ပေါ်မျိုးတဝိုက်ကဆေးရုံနဲ့ကုလသမဂ္ဂအကူအညီပေးရေးရင်နှန်းတွေကိုပုံကျဲတိုက်ခိုက်ပါတယ်။ဒီလောက်ရက်ကစစ်ရာဇဝတ်မှုမြောက်တဲ့လောက်ရက်ဖြစ်တဲ့ဆိုပြီးတော့အနောက်နိုင်ငံတွေကဆွဆွဲထားပါတယ်။စစ်သွေးကြွတပုံတွေကိုတိုက်ခိုက်တာလို့ Russia နဲ့ Syria တို့ကပြောပေမဲ့လည်းပုံကျဲတိုက်ခိုက်မှုအတွင်းကလင်းငယ်အတော်များများပါဝင်အရက်သားတွေတေဆုံးနေရတာဖြစ်ပါတယ်။
ဒီကတောင်နဲ့လေးပိသက်ဒီမှာအသုံးပြုတဲ့ဖန်လုံရင်တန်းငွေတွေကိုရှော့ချဖို့တမိုင်းဝင်သဘောတူညီချက်ကိုကမ္ဘာနိုင်ငံ200နီးပါးလောက်ကသဘောတူလိုက်ကြပြီဖြစ်ပါတယ်။ဒါဟာရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်တဲ့နေရာမှာအဓိကခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ်။ရဝန္ဒာနိုင်ငံကာဂါလီမြို့မှာကျင်းပနေတဲ့ရာသီဥတုဆိုင်ရာညီလာခံအတွင်းစနေနေ့ကဒီသဘောတူညီချက်ကိုကြေညာလိုက်တာဖြစ်ပါတယ်။နိုင်ငံ198နိုင်ငံကအစိုးရတွေလက်မှတ်ရေးထိုးခဲ့ကြတဲ့ဒီသဘောတူစာချုပ်ဟာပိုဆိုးလာနေတဲ့ဒီအချက်တဲကိုဖြည့်ရှင်းဖို့အတွက်ရည်မှန်းချက်ကြီးမားပြီးတော့ပိုပြီးထရောက်တဲ့ဖြည့်ရှင်းသည့်ဖြစ်တယ်လို့လည်းသမ္မတဥပမာကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။နိုင်ငံအလုံးကသူတို့နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်နဲ့လူမှုဘဝတွေတိုးတက်အောင်အကူအညီပေးနိုင်ဖို့အတွက်ကျွန်တော်တို့ရဲ့ကမ္ဘာကြီးကိုကာကွယ်နိုင်အောင်ကျွန်တော်တို့လှုပ်ဆောင်နိုင်တယ်ဆိုတာကိုဒါကပြသနေပါတယ်လို့လည်းသမ္မတဥပမာကပြောပါတယ်။ဒါပြင်ဒါဟာသမိုင်းဝင်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကပြောလိုက်ပါတယ်။HFC တန်းဝေကိုဘယ်အချိန်မှစတင်ပြီးရှော့ချမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီစာချုပ်မှာသဘောတူခဲ့တဲ့နိုင်ငံတွေကိုအုပ်စုသုံးစုခွဲခဲ့ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံအများစုကတော့2019မှာ10ရာခိုင်နှုန်းစတင်ရှော့ချပြီးတော့2036ခုနှစ်မှာ85ရာခိုင်နှုန်းရှော့ချဖို့သဘောတူခဲ့ပါတယ်။ဗိုလ်မျိုးဆွဲနိုင်ငံတွေပါဝင်တဲ့ဒုတိယအုပ်စုကတော့2024ဒါမှမဟုတ် 2028 ခုနှစ်မှာစတင်ရှော့ချပြီးအဲ့ဒီနောက်တစ်ဖြည်းဖြည်းနဲ့ရှော့ချသွားမှာဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံဘက်ကရမြို့မှာဒီကနေ့စနေနေ့မနက်ကအသေးခံဘုံခွဲတိုက်ခတ်မှုတစ်ခုကြောင့်လူ19ဦးသေဆုံးပြီးတော့50ကျော်ဒဏ်ရာရသွားပါတယ်။တိုက်ဆုံးသူအရေအတွက်တိထက်မကများနိုင်တယ်ဆိုပြီးတော့တချို့ကပြောပါတယ်။အတုပအခမ်းအနားတစ်ခုအတွက်လူတွေစုဝေးနေချင်းစနေနေ့မနက်မှာအခုလိုတိုက်ခတ်မှုဖြစ်ပေါ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။တိုက်ခတ်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမရှိသေးပါဘူး။ဒီလိုအလားတူတိုက်ခတ်မှုမျိုးကို IS အကြမ်းဖက်သမားတို့ကလုပ်ခဲ့ဖူးပါတယ်။ရှီးအိုက်မွတ်စလင်အများစုရှိတဲ့အီရန်နိုင်ငံထဲကအီရန်နိုင်ငံထဲမှာ IS တို့ကပုံကွဲတိုက်ခိုက်လေးရှိပါတယ်။အကြမ်းဖက်သမားတွေထိန်းချုပ်ထားတဲ့နိုင်ငံမြောက်ပိုင်းကမော်ဆူးမြို့ကိုပြန်သိမ်းဖိုက်ဖို့လုံခြုံရေးတပ်တွေစီစဉ်နေချိန်မှာအခုလိုပုံကွဲတိုက်ခိုက်မှုဖြစ်ပေါ်ခဲ့တာဖြစ်ပါတယ
်။ဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton ဟာအခုနောက်ဆုံးထွက်ပေါ်လာတဲ့ပေါက်ထွန်းခံလာရတဲ့အီးမေးလ်တွေကြောင့်အားလုံးကစောင့်ကြည့်တာတွေခံရပါတယ်။အဲဒီအီးမေးလ်တွေထဲမှာတရုတ်နိုင်ငံနေနဲ့မြောက်ကိုရီးယားရဲ့ရန်လိုမှုတွေကိုထိန်းချုပ်ရင်ထိန်းချုပ်မထိန်းချုပ်ရင်ဒေသတွင်းမှာအမေရိကန်ရဲ့ဒုံးလက်နက်ကာကွယ်ရေးစနစ်ကိုတိစောက်တာကိုရင်ဆိုင်ရမယ်လို့ Democratic Party သမ္မတလောင်း Hillary Clinton ကပြောထားပါတယ်။အခုတစ်ပတ်ထုတ်ပြန်ခဲ့တဲ့အီးမေးလ်တွေထဲမှာ2013ခုနှစ်ဇွန်လတုန်းက Mrs. Clinton ကယင်းဒီမြုံနယ်နဲ့ဗန္ဒာရေးဖွဲ့စည်းတွေနဲ့စီဝေးပြုလို့ရမှာတရုတ်နိုင်ငံကိုပြောထားတာကိုဖော်ပြထားတာပါ။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုထိန်းချုပ်နိုင်ထိန်းချုပ်တာမှမဟုတ်သူတို့ကိုခုခံကာကွယ်သွားရမှာဖြစ်တဲ့ဆိုပြီးတော့Hillary Clinton ကပြောပါတယ်အဲ့လိုဆိုရင်ဒီဒုံးကြီးကာကွယ်စနစ်ကတရုတ်နိုင်ငံကိုဝိုင်းထားလိုက်တယ်လို့ဖြစ်မှာဖြစ်ပြီးတော့စစ်သည်မော်တွေလည်းထပ်ပြီးတော့ဆေးလွတ်သွားနိုင်တယ်လို့တရုတ်နိုင်ငံကိုသတိပေးထားကြောင်းပြောတော့ပါတယ်သူရဲ့မတ်ချက်စကားတွေကိုတရင်ဝင်ထုတ်ပြန်ပုံညွှန်းဆိုခဲ့ပြီးတော့အဲ့ဒီ email မှန်မမှန်ဆိုတာကိုအတည်ပြုဖို့သူ့မဲဆွယ်လှူရှာရေးအဖွဲ့ကတော့ညွှန်းဆိုထားပါတယ်ခင်ဗျာ
ဒီအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဦးအင်မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့မတည်ငြိမ်မှုတွေဟာဒေသရဲ့ဖွံ့ဖြိုးရေးအပေါ်မှာအများကြီးမူတည်နေတာကြောင့်အစိုးရအနေနဲ့ဦးစားပေးလှုပ်ဆောင်ရမှာဖြစ်ကြောင်းဒေါက်အောင်ဆန်းစုကြည်ကပြောပါရယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားတဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့တွေးရှိချက်တွေကိုပြည်သူလူထုကိုပုံမှန်လင်းလင်းချပြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါရယ်။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအကောင့်ထယ်ဖို့ရေးအစည်းအဝေးကိုဒီနေ့လည်းနန္နာရီနေ့ပြည်တော်ကနိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပရမှာဒေါက်အောင်ဆန်းစုကြည်ကတက်ရောက်ပြီးတော့အဲဒီလိုပြောသွားတာပါ။လက်တလောဖြစ်ပွားနေတဲ့မောင်းတော်အရေးခင်ကြောင့်ရခိုင်ပြည်နယ်တွင်အခြေအနေတွေမတည်မငြိမ်ဖြစ်နေတာပါ။ရခိုင်ပြည်နယ်ကိုပြည်ထောင်စုဝန်ကြီးတွေတွားရောက်ခဲ့တဲ့ခီးစဉ်အတွေ့အကြုံတွေရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးအတွက်ဆောင်ရွက်တင်တာတွေကိုအစည်းအဝေးမှာအကျယ်တဝင့်ဆွေးနွေးခဲ့ကြပါတယ်။ဒီနေ့စနေနေ့မှာကျင်းပတဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအကောင့်ထယ်ဖို့ရေးအစည်းအဝေးနဲ့ပတ်သက်လို့လာမယ့်တနင်္လာနေ့မှာသတင်းစာရှင်းလင်းပွဲတရကျင်းပမယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့လူမှုကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးထောက်တာဝင်းမြတ်အေးက VOA ကိုပြောပါရယ်ပဋိပက္ခရဲကြောင့်နေရစွန်ခွာထွက်ပြေးနေကြတဲ့ဒေသခံပြည်သူတွေအထိခိုက်နေပါအောင်လုပ်သွားမဲ့ကိုကြီးဆောင်ရှောက်ရေးအစီအစဉ်တွေရေးဆွဲထားပြီးဖြစ်တယ်လို့လည်းဒေါက်တာဝင်းမြတ်အေးကပြောပါရယ်အစည်းအဝေးကိုဝန်ကြီးဌာနအသီးကဝန်ကြီးတချို့နဲ့ပြည်ထောင်စုရှေ့နေချို့လည်းတက်ရောက်ပါရယ်ဒါအပြင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတက်ရောက်ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါရယ်
ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါတဲ့ BRICS ထိပ်သီးညီလာခံကိုအိန္ဒိယနိုင်ငံအနောက်ဘက်ခြမ်းကကိုဟာမြို့မှာကျင်းပသွားမှာဖြစ်ပြီးတော့ဒီညီလာခံအတွက်မှာအဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်လာနေတဲ့စီးပွားရေးတွေကြားကုံသွယ်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့နိုင်ဖို့အတွက်နီးလန်းတွေကိုရှာဖွေသွားမှာဖြစ်ပါတယ်။အဲ့ဒီနိုင်ငံ၅နိုင်ငံဟာကမ္ဘာလူဦးရေရဲ့ထပ်ဝက်နီးပါးလောက်ရှိပြီးတော့ကမ္ဘာစီးပွားရေး၄ဘုံတစ်ဘုံတန်ဖိုးအဖြစ်တော့အမေရိကန်ဒေါ်လာ 16.6 ထရီလီယံရှိပါတယ်။ဒီနိုင်ငံတွေဟာသူတို့နိုင်ငံမှာရှိတဲ့ဆင်းရဲတဲ့လူဦးရေအများစုရဲ့နေထိုင်ဘဝအခြေအနေတွေတိုးတက်လာဖို့နဲ့သဘောပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းဖို့စတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေတဲ့အချိန်ထဲမှာပဲသူတို့ရဲ့စီးပွားရေးကလည်းနှေးကွေးလာနေတာဖြစ်ပါတယ်။နှေးကွေးနေတဲ့စီးပွားရေးကိုအချိန်မြင့်တင်ဖို့အတွက်ဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့နိုင်ငံကြားမှာပူးပေါင်းဆောင်ရွက်ဖို့လိုနေပေမဲ့အချင်းချင်းကြားမှာပြိုင်ဆိုင်ခြင်းနဲ့စိတ်တွေကိုညီလာခံအတွက်မှာထိန်းချုပ်ထားမှာဖြစ်ပါတယ်။ဒီနိုင်ငံ၅နိုင်ငံဟာထူးခြားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတာကြောင့်ပူးပေါင်းဆောင်ရွက်ဖို့ကိစ္စကပိုပြီးတော့ရှုပ်ထွေးခက်ခဲစေပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေကအာဏာရှင်စနစ်ဖြစ်တဲ့အတွက်ဒီမိုကရေစီနဲ့တာဝန်လှူရှားနေတဲ့အိန္ဒိယ၊တောင်အာဖရိက၊ဘရာဇီးနိုင်ငံတွေနဲ့တော့ကွဲပြားခြားနားမှုတွေရှိနေပါတယ်ခင်ဗျာ။
ကြာရာပရိနစ်ကနဲ့ရွာဆန်းသွားတဲ့အသက်88နှစ်အရွယ်ထိုင်းဘုရင်မင်းကြီးဘူမီဘောအဗ်ဒူယာဒက်ရဲ့ရုပ်အလောင်းဆန်ထားရာနန်းတော်တဝိုက်မှာပူဆွေးတော်ကရောက်နေသူတွေနဲ့ဒီကနေ့ကြိတ်ကြိတ်တိုးနေပါတယ်။လက်ရှိအင်ရှေမင်းသားနမ်မတက်ခင်အချိန်တွင်ဘုရင်အကြံပေးကောင်စီကယာယီတာဝန်ယူထားမယ်လို့ဆိုပါတယ်။အဖြူနဲ့အနက်ရောင်ဝတ်စာတွေဝတ်ဆင်ထားကြတဲ့နိုင်ငံတော်ဝန်လုံးကလူတွေဟာသူတို့ချစ်မြတ်နိုးတဲ့ဘုရင်ရဲ့ရုပ်ကလပ်ကိုမြင်ရမလားဆိုပြီးတော့ဘန်ကောက်မြို့တော်ကိုရောက်ရှိလာကြတာပါ။ဒါပေမဲ့လည်းနန်းတော်တဝိုက်ကနေရာတွေကိုသွာလာခွင့်ခုနှစ်ရက်ပိတ်လိုက်တယ်လို့ရဲတို့ကကြေညာလိုက်တဲ့အတွက်လူတွေစွေစွာဖြစ်သွားခဲ့ရတာပါ။ခမတခုမှာဝန်내ကြောင်းမှတ်တမ်းမှာလက်မှတ်ရေးထိုးနိုင်ဖို့နောက်ပိုင်းမှာတော့နန်းတော်ဂိတ်တခုကိုဖွင့်ပေးလိုက်ပါတယ်။တိချအဆောက်အုံတခုမှာဆန်ထားတဲ့ BNG ရဲ့ရုပ်အလောင်းကိုတော့နောက်ထပ်15ရက်အတွင်းလူမှုပရိသတ်ကိုပြမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ဝန်내ပူဆွေးနေတဲ့လူရန်ကြီးဟာမနေ့အာယုံတက်ချိန်ကလေးကနန်းတော်ပြင်ပမှာစနစ်တကျတန်းစီနေပြီးပူပြင်းတဲ့ယာရီဥရုကိုအန်တုဖို့အစားအသောက်တောက်ရည်နဲ့ချွေတုပ်ပွားတွေကိုအချင်းချင်းမျှဝေပေးနေပါတယ်။ BNG ကန်တော်ကုံသွားတဲ့တဲ့ရင်ကိုကြီးညာခဲ့တဲ့ကလက်ရှိအင်ရှေဆန်မင်းသားမဟာဗာဂျာလောင်ကွန်ကထိနအရရာကိုဆက်ခံသူဖြစ်မယ်လို့ထိုင်းဝန်ကြီးချုပ်ကကြီးညာခဲ့ပါတယ်။ဒါပေမဲ့လည်းအင်ရှေဆန်မင်းသားကထိနအရရာကိုချက်ချင်းဆက်ခံဖို့ဆန္ဒမရှိဘဲနိုင်ငံတော်ဘောင်းကတိုင်းသူပြည်သားတွေနဲ့တကွပူဆွေးဝမ်းနေတဲ့အချိန်လိုတယ်လို့ပြောကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဘရင်အချံပေးအဖွဲ့ကနောက်ဘရင်နန်းသက်ချင်းအထိအလိုအလျောက်တောင်းဝန်ယူသွားရမှာဖြစ်တယ်လို့ဒုတိယဝန်ကြီးချုပ်ဝီဆာနုခရန်နမ်ကတောက်ကြနေကရုပ်မြင်သံကြားကနေပြောဆိုသွားပါတယ်။
အမေရိကန်နဲ့ကျူဘာနိုင်ငံကြားမှာစီးပွားရေးအခွင့်အလမ်းတွေပို့ပြီးတော့ဖန်တီးဖို့ကျူဘာနဲ့အနေနဲ့ကျူဘာနိုင်ငံပေါ်မှာကန့်သတ်ပိတ်ပင်ထားတာတွေကိုလျှော့ချသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအဆိုရကထင်ရှားလိုက်ပါတယ်။နိုင်ငံကြားမှာသိပ္ပံဆိုင်ရာကိစ္စရပ်တွေ၊လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေ၊ကုန်သွယ်ရေးနဲ့ကုသရောင်းဝယ်ရေးအခွင့်အလမ်းတွေကိုချဲ့ထွက်နိုင်ဖို့အတွက်နယူးပရီအပြောင်းလဲတွေကိုသမ္မတအိုဘားမားအဆိုရကတောက်ချနေကသဘောတူခဲ့ပါတယ်။နိုင်ငံကြားဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စကတော့အမှန်တကယ်အကြီးအကျယ်ခြားနားမှုတွေရှိနေသေးပဲဖြစ်တဲ့ဖြစ်ကြောင်းဒါပေမဲ့ဒီခြားနားချက်တွေကိုဖြေရှင်းဖို့အကောင်းဆုံးနည်းလမ်းကတော့ထိတွေ့ဆက်ဆံပြီးစိတ်ဆက်ညီနိုင်သွားတာသာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်နိုင်ငံဆိုင်ရာကျူးဘားနိုင်ငံသားရေးဝန်ကြီးဌာနအရာရှိဂျိုဆဖီနာဗီဒေါကလည်းဒါဟာပိတ်ဆို့မှုတွေကိုရုပ်သိမ်းဖို့နဲ့နိုင်ငံဆက်ဆံရေးတိုးတက်လာစေဖို့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းကျူးဘားနိုင်ငံရဲ့စီးပွားရေးနိုင်ငံရေးနဲ့လူမှုစနစ်အပြောင်းလဲတွေဖြစ်လာအောင်မြင့်နေဆောင်ရွက်တော့ဖို့ရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်တယ်လို့သမ္မတဥပမာရညွန်ကြားချက်ကိုတော့သူကဝေဖန်လိုက်ပြီးဒါဟာကျူးဘားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်ခင်ဗျာ
2016ခုနှစ်အောက်တိုဘာလ15ရက်စနေနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောက်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအကောင့်ထဲပေါ်ရေးအစည်းအဝေးနဲ့စာပြရစီရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းမတည်ငြိမ်မှုတွေကိုထိန်းသိမ်းထားနိုင်ဖို့အတွက်ဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးကိုဦးစားပေးဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ဒီနေ့စနေနေ့မှာကျင်းပတဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအကောင့်ထဲပေါ်ရေးအစည်းအဝေးနဲ့ပတ်သက်လို့လာမယ့်တနင်္လာနေ့မှာသတင်းစာရှင်းလင်းပွဲတရကျင်းပမယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့အရာရှိတွေကပြောပါတယ်။လူမှုဝန်တန်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီအစည်းအဝေးမှာအဓိကဘာတွေဆွေးနွေးဖြစ်ပါလဲခင်ဗျ။
အဓိကတော့အခုဖြစ်နေတဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့အဲ့ရဖြစ်ပြီးတဲ့နောက်ပိုင်းကိုဒီအစိုးရအနေနဲ့ပြန်ကြားရေးဝန်ကြီးဦးဆောင်တဲ့အဖွဲ့တစ်ဖွဲ့သွားတယ်လေ။သူတို့ရဲ့တွေးရှိချက်တွေနဲ့ပြန်ပြီးတော့ပြောပြတာပါတယ်။နောက်ပြီးတော့ရှေ့ကိုဘာလုပ်ကြမလဲပေါ့အဲ့ဒါမျိုးတွေပေါ့ဒါတွေဆွေးနွေးတာပါ။
အဲ့တော့ဒီနေ့ဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ဘက်ကရောဘလို့တင်ပြဆွေးနွေးတာရှိပါလဲ
အဓိကတော့ဗာလဲဆိုတော့ဒီလိုမျိုးပေါ့နော်ကိုတွေ့ရှိတဲ့ဟာတွေကိုပြည်သူတွေပြန်ပြောဖို့ပုံမှန်လင်းလင်းဖြစ်ဖို့နောက်ပြီးတော့တည်ငြိမ်အေးချမ်းအောင်ဆောင်ရွက်ဖို့ပေါ့နော်အဓိကတော့အဲ့ဒါကြီးပြောတယ်အဲ့ဒါကိုသတင်းစာရှင်းလင်းပွဲကိုဟိုဟာလုပ်မယ်ဒီမျက်ဖက်လာပြီးနေဖြစ်နေလို့တစ်ဖက်ခါလုပ်မယ်တို့ဆိုလက်ဖက်လုပ်ပါလေလာပြီးဖြစ်တော့တစ်ဖက်ခါမှလုပ
်ဆရာတို့ဒီတည်ငြိမ်အေးချမ်းဖွံ့ဖြိုးရေးကော်မတီအနေနဲ့ကဟိုဘလို့လုပ်ငန်းစဉ်တွေရှေ့ကိုဆက်လုပ်မှာပါလဲ
အဲ့ဒီမဲ့လုပ်ငန်းတွေကတော့တို့ဒီငွေရေးချမ်းရေးနဲ့ပတ်သက်တာတွေနဲ့ပတ်သက်လို့ရှိရင်ကတော့သူကလုပ်ငန်းကော်မတီကြီးတွေခွဲထားတာရှိတယ်လေတန်တဘူရဲ့လုပ်ပြီးတာလေအဓိကကတော့ဗာလဲဆိုတော့ဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးကိုခုလဲကြောက်ကြောက်လုပ်နေတာပဲလေအဲ့တော့ဒီဖွံ့ဖြိုးတိုးတက်ရေးကိုပေါ့အဓိကဆောင်ရွက်နေတာပေါ့ငွေရေးကဒီဖွဲ့အနေဆောင်ရွက်နေတာပေါ့ဆောင်ရွက်အဓိကကတော့ဗာလဲဆိုတော့ကျွန်တော်တို့ကဒီငွေရေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကတွဲနေတယ်အဲ့တော့ဒီငွေရေးချမ်းရေးကိုဆောင်ရွက်တဲ့အတိုင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလည်းတွဲပြီးလုပ်တယ်ဖွံ့ဖြိုးတိုးတက်ရေးကပါလေဆိုရခိုင်ဒေသတစ်ခုလုံးမှာရှိတဲ့လူတွေအကုန်လုံးရဲ့ဖွံ့ဖြိုးတိုးတက်ရေးတက်ဖို့ဆောင်ရွက်နေတဲ့သဘောပေါ့ဆိုတဲ့အခါကျတော့အခုလောလောဆယ်က16 18ဘဏ္ဍာရေးနှစ်မှာလုပ်နိုင်တဲ့တိက္ခာရှိရဲ့ နောက်ပြီးတော့ဒီဖြည့်စက်ရံမုံငယ်လုပ်ပေးမှာရှိတယ်ဆက်ခွန်ဆက်ချင်ရံမုံငယ်လုပ်ပေးမှာရှိတယ်အဲ့အရာကိုခွဲကြပြီးတော့အခုလိုအပ်ချက်တွေကိုလိုက်ပြီးနာပေါ့ရခိုင်ပြည်နယ်မှာဘာကြီးလိုအပ်တယ်လဲပေါ့နော်လိုအပ်တာတွေအကုန်လုံးကိုဥစားပြီးစီစဉ်ပြီးဆွဲပြီးတော့ကျွန်တော်တို့ဖွင့်ပြတုတ်တယ်ရေးပြီးဆောင်ရွက်နေတယ်ဒါကအကြီးစားကျွန်တော်တို့လုပ်တာပေါ့နောက်ကတင်းငင်းအေးချမ်းကြီးနဲ့ပတ်သက်လို့ကတော့ဘာလုပ်နေရလဲဆိုတော့တစ်ဖက်အဖွဲ့အစည်းရှိတဲ့ဟာကိုသူတို့ engagement ဖြစ်အောင်ပေါ့နော်တစ်ဖက်အဖွဲ့အစည်းပြင်းရအောင်လည်းဒီပေါင်းစုံနဲ့လုပ်နေတယ်ဒီပေါင်းစုံနဲ့လုပ်တဲ့အခါမှာပုဂ္ဂိယနာဥဆောင်တဲ့ကော်မရှင်ဆိုတာလည်းဒါပဲဒါကဒီခိုင်ပြည်ရဲ့ပတ်သက်တဲ့အေးချမ်းတရားမှုရရှိအောင်အဖက်ဘက်ကနေဆောင်ရွက်နေတာပေါ့အ
ဲ့တော့ရခိုင်ဒေသတည်ငြိမ်အေးချမ်းလာပြီးတော့ပြည်သူလူထုဟိုစိတ်လုံခြုံမှုရလာဖို့အတွက်ကိုဝန်ကြီးတို့အနေနဲ့ဘယ်လောက်ထိလှုပ်သွားမှာပါလဲဘယ်လောက်ထိမျှော်လင့်တာလဲခင်ဗျအ
ခုဖြစ်တဲ့အဖြစ်အပျက်ကအစိုးရကအကောင်းဆုံးပဲကျွန်တော်ကယူဆရမယ်ရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးမှုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်ဖို့အတွက်ကိုဟိုပါပေါ့နော်ဒါသွားတစ်ခုဖြစ်တယ်လို့ပို့ပြီးတော့အောင်မြင်အောင်ဆောင်ရွက်နိုင်မယ့်လမ်းစာဖြစ်သွားတယ်အဲ့ဒါကောင်းတဲ့လက္ခဏာပဲကျွန်တော်ယူဆတယ်ဒါကိုကျွန်တော်တို့ဒီဟာကိုဆက်လက်ဆောင်ရွက်လိုက်လို့ရှိရင်ဟိုတိုးတက်အောင်မြင်မှုတွေရခိုင်ပြည်နယ်တစ်ခုလုံးတည်းရရှိနိုင်တယ်လို့ယူဆတယ်
ဒီရခိုင်ဒေသခံတွေအခုဟာလာလုံကြုံရင်အရာဆိုရင်တကြီးနဲ့မှစစ်တွေမြို့ပေါ်ထိပြောင်းရွှေ့တက်ပြေးတာတွေပဲဖြစ်နေတော့လေသူတို့ရဲ့လုံကြုံရင်ကိစ္စတွေကိုအမြန်ဆုံးဆောင်ရွက်နိုင်မဲ့အနေအထားရောရှိရလားခင်ဗျအ
ဲရှိရဲရှိရဲဆိုတာကကျွန်တော်တို့အနေနဲ့အခုတော့ပြောရတာပဲပြည်သူလူထုကိုပြည်သူအဲ့တော့ဒီမဆိုရင်မင်းရဲ့အဲ့ဒီခိုင်တစ်ခုလုံးပေါ့နော်ရခိုင်ကြီးတစ်ခုလုံးမှဟိုပြည်သူလူထုလုံးဝမထိခိုက်ဘူးလုံးဝဒီကနေပါပြီးတော့ပြည်သူလူထုအတွက်ဆောက်ရှောက်ကူညီမဲ့အစီအစဉ်တွေကျွန်တော်ဆွဲထားတယ်။ဒါ ਈ ဆွဲထားတဲ့အတွက်ကြောင့်ဒီလုံခြုံမှုပေါ့နော်လုံခြုံဖို့ပြည်သူရဲတွေနဲ့လည်းဆောင်ရွက်တယ်။တက်ပြီးတော့ကျွန်တော်ကျေတော့နောက်ခံပြုထားတယ်။ဒါပြီးတော့ဒီလူမျိုးကြီးကြီးရလည်းဒါသူ့ရဲ့တောင်းသူလုပ်မယ်။ဆိုတော့ညာကြီးကတော့ဝန်ဝန်ဆောင်ရွက်ကြလို့ရှိရင်တော့ပြန်လည်ပြီးတော့ဒီနေလာပဲလို့ကျွန်တော်ယူဆတာ။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုညံဝင်းအောင်ဆက်သွယ်မေးမြန်းခဲ့တာပါရှင်။မြန်မာနိုင်ငံငြိမ်းချမ်းပြီးစစ်မီးတွေလည်းငြိမ်းနိုင်ငံသားတွေတော့ကကင်းဝေးစေဖို့လက်နက်ကင်တွေရဲ့ဒေါသတွေအာဃာတတွေကိုနှိမ့်သက်ပေးကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်က NCA အပြစ်ရက်လက်မှတ်ထိုးတဲ့တစ်နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာပြောခဲ့သလိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းတနိုင်ငံလုံးအပြစ်ရက်ရေးတိုင်းရင်းသားလက်နက်ကင်တွေအားလုံးပါဝင်နိုင်ဖို့ဆက်လက်ဆောင်ရွက်သွားမယ်လို့ပြောခဲ့ပါတယ်။ဒါအပြင်အပြစ်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တွေကလည်းတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့စီးရေးပြိပက္ခတွေလျော့ပါသွားနိုင်အောင်ကူညီသွားမယ်လို့ပြောကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြမှာပါရှင်
။ဟုတ်ပါတယ်။သမရဟောင်းဦးသိန်းစေဦးဆောင်နဲ့အရင်ဆိုးရလက်ထက်ပြီးခဲ့တဲ့2015ခုနှစ်မတ်လ31ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ကိုယ်စားလှယ်တွေဘက်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် MCA မူကြမ်းကိုသဘောတူခဲ့ကြပေမဲ့အောက်တိုဘာလ15ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့ပဲအဆိုးရတို့ကြားနှစ်ဖက်သဘောတူစာချုပ်မှာလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ဒါကို NLD ဦးဆောင်တဲ့အဆိုးရတဲ့လက်ထက်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဆက်လက်အကောင့်ထည့်ဖို့နိုင်အောင်ဝိုင်းဝန်းကျိုးပန်းပေးကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီကနေ့ကျင်းပတဲ့ MCA တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးခြင်းတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာပြောဆိုလိုက်ပါတယ
်ပြစ်ခတ်ရက်စဲရေး Nationwide ဆိုတနင်္ဂနွေလုံးဆိုင်ရာဆိုပေမဲ့ပါတီချင်းတဲ့ပုဂ္ဂိုလ်များပါတဲ့ပါလိုက်တဲ့အခွင့်အရေးအားလုံးမပါသေးဘူးဆိုတာလည်းဒီကတော့အသိပညာဖြစ်ပါတယ်အားလုံးပါဝင်ဖို့ဟာအင်တာမှရည်ကြည့်ပါတယ်ကျမတို့နိုင်ငံအတွက်ရည်ကြည့်ပါတယ်ငြိမ်းချမ်းရေးဆိုတာဘာနဲ့မှလဲမရတဲ့ကျန်တာကြီးတစ်ခုပါ
ဒီနေ့ကျင်းပတဲ့ MCA နှစ်ပတ်လည်နေ့အခမ်းအနားမှာလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းလက်မှတ်ရေးထိုးဖို့ကြံရှိနေသေးတဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးသူတို့အားလုံးဆက်လက်ကြိုးပမ်းနေပြီးတော့ကြံရှိနေသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတကားဖွဲ့ပြီးကန့်လန့်ကြိုးစားနေပါတယ်လို့မိကွန်းပြောကြားခဲ့ပါတယ်အပြစ်မရက်ထားတဲ့အဖွဲ့တွေနဲ့အစိုးရတက်တို့ကြားဖြစ်ပွားနေတဲ့တိုင်းရင်းဒေသကစည်ရေးပဋိပက္ခတွေရောပါနိုင်ရေးအတွက်ကိုလည်းအပြစ်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကကူညီဆောင်ရွက်သွားမယ်လို့အပြစ်ရက်လက်မှတ်ထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တွေကအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဘိုးမူးကြီးခွန်ဥကာကလည်းပြောပါတယ
် NCA ကိုပူပေါင်းကောင်တဲ့ဖော်မှာပေါ့ဗျာအဲ့ဒါအဆုံးပြချက်တစ်ခုချတယ်လို့ပဲနောက်ထပ်ကျွန်တော်တို့ရဲ့ကြံခဲ့တဲ့အဖွဲ့တွေအတွက်လည်းလိုက်ပါနိုင်အောင်ကျွန်တော်တို့အစီအစဉ်လုပ်သွားပြီးတော့အစိုးရနဲ့ပူပေါင်းဆောင်ရွက်သွားမယ်ဆိုတာအဆုံးပြချက်ရှိပါတယ်ရှိတော့ဥကာတစ်ခုစလုံးကိုတော့တပြိုင်တည်းဆောင်ရွက်တဲ့နေရာမှာတစ်နှစ်တော့ကြာခဲ့ပြီပေါ့NCA account ke for the လုပ်ငန်းကတော့အချို့အောင်မြင်ပါတယ်တိုက်တာတိအောင်မြင်တယ်ပ ို့တော့အဲ့ဒီစင်တဲ့မဖြစ်သေးတဲ့အဖွဲ့အစည်းတွေနဲ့ပတ်သက်လို့တော့အာတနည်းပြေးသွားတယ်ပေါ့တို့ပါဝင်လာမှုကတော့ကျွန်တော်တို့ကမပြောနိုင်သေးဘူးတို့အဖွဲ့အစည်းတွေကိုတိုင်လက်ရှိအစိုးရတပ်မတော်နဲ့တိုက်ရိုက်ဆွေးနွေးခွင့်ရှိနေပြီဥပမာဆိုရင်ဒီနေ့မော်လွယ်ပိုင်းဆိုရင်အပြင်မရသေးတဲ့အဖွဲ့တွေကကိုယ်တည်းအဖွဲ့နဲ့အစိုးရနဲ့တွေ့နေကြပါတယ်အခုချိန်မှာတွေ့နေတော့မှဒါဆိုတော့တို့ဒီလိုတွေ့ခွင့်ရတယ်တကားဖွင့်ထားတယ်ဆိုရင်အာတို့ရဲ့စင်စားချက်တွေကလည်းဟာလာအချိန်နဲ့တပြေးညီကောင်းလဲလာမယ်လို့တော့မျှော်လင့်ရအောင
်အပြစ်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့လည်းပြည်သူတွေတော့ကမီးငိမ့်စေဖို့ဒေသတွင်းမှာစစ်မီးတွေငိမ့်နိုင်မှုကဒေါသတွေအာဃာတတွေလျှော့ပေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကမေတ္တာရက်ခံသွားပါတယ
်ကျတော့ညီမကြီးရအောင်လုပ်ဖို့ဆိုတော့Nationwide ceasefire agreement ဆိုတဲ့စကားသားကိုဆင်ခြင်လိုက်တယ်။ကျမတို့ဟာတိုင်းကလုံးထိုင်ရာပြစ်ခတ်ရစေဆိုပေမဲ့ NCA လို့လည်းလည်းနဲ့ခေါ်ကြတယ်။မြန်မာစကားနဲ့ကြတော့ပြစ်ခတ်ရစေပေါ့။အင်္ဂလိပ်ဘာသာစကားနဲ့ဆို ceasefire fire ဆိုတာပြစ်ခတ်ခြင်းနဲ့ fire ဆိုတာကတိုက်ခိုက်ခြင်း။ပြီးတော့ကျမတို့ fire ဆိုတဲ့အဓိကကမီးဆိုတဲ့စကားကနေပြောလာတာဖြစ်ပါတယ်။အဲ့တော့ကျမတို့ညီကြရေးရလို့ဆိုလို့ရှိရင်ပြစ်ခတ်ရစေရလို့ဆိုကျွားတို့အတွင်းကြီးတွေဖြစ်တဲ့ဒေါသတွေအာဃာတတွေနေမှုပါတော့ရေးကြည့်ပါဒါအာလုံးတက်ဆိုင်ရပုဂ္ဂိုလ်တည်တည်အဖွဲ့အစည်းတည်တည်ကမိမိတို့အတွင်းကဒေါသတွေအာဃာတတွေငြိမ်းအောင်လုပ်နိုင်မှကျမတို့စစ်မှန်တဲ့ဉာဏ်ကြိုင်ရမယ်ပါကျမတို့အဖွဲ့အစည်းများအတွင်းမှာရှိတဲ့အာဃာတဒေါသမျိုးတွေငြိမ်းမှလည်းပြည်သူပြည်သားများရဲ့တောကမျိုးမျိုးတွေငြိမ်းနိုင်မှာဖြစ်ပါတယ်အာလုံးဟာကိုယ့်အမြင်နဲ့ကိုရှိကြပါနာကြီးချက်တွေလည်းရှိရဲဆိုတော့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ဒီနာကြီးချက်တွေကိုတော့ပေါ်ကြော်လွှမ်းနိုင်တဲ့အရင်ချင်းလဲကျမတို့အားလုံးမှာရှိတယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်။ဒါကိုကြော်လွှမ်းနိုင်တဲ့အရင်ချင်းနဲ့ပတ်သက်ပြီးတော့ကျမတို့ပြန်ရမှာ။တကယ်ဆိုလို့ရှိရင်ကျမတို့က fire power ပေါ့နော်။ကျမတို့မီးအင်အားကိုပြန်ရမှာမဟုတ်ပါဘူး။ဒီမီးကိုနှိမ့်နိုင်တဲ့အင်အားကိုပြန်ရမှာဖြစ်ပါတယ်။
ရသားအစိုးရလက်ထက်မှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့အပြစ်ရလက်နက်ကိုင်တွေရောအပြစ်မရလက်နက်ကိုင်တွေပါပါဝင်တဲ့ပထမအကြိမ်27ရာစုပြည်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို2016ခုနှစ် January လတုန်းကကျင်းပနိုင်ပြီးတော့ရှေ့ကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာအပြစ်မရထားတဲ့လက်နက်ကိုင်တွေပါပါဝင်နိုင်ရေးဒီမိုကရေစီနဲ့ Federal စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်နိုင်ရေးအပါအဝင် NCA လက်မှတ်အားလုံးရေးထိုးနိုင်ဖို့လှုံ့ဆော်နေကြပါတယ်။ဒါပေမဲ့ကချင်အဖွဲ့လိုအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတယ်လို့အပြစ်ရထားတဲ့ရှမ်းဖွဲ့နယ်လေစီးရီးထိတွေ့မှုတွေဖြစ်နေလို့အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မေးခွန်းတွေထွက်ပေါ်နေပါတယ်ရှင်
။မဆုမစုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာတခွင်အစည်းအဝေးကိုနားဆင်ရပါမယ်။နိုင်ငံခြားကဝင်ရောက်လာတဲ့အဝတ်ထည်တွေကြောင့်အတော်လေးမှိမ့်သွားခဲ့တဲ့မြန်မာလက်ရက်ထည်တွေကိုပြန်လည်ဝတ်ဆင်လာကြအောင်ရိုးရာလက်မှုတွေလုပ်ငန်းရှင်တွေစူးစမ်းနေကြပါတယ်။ရက်ကန်းရက်နီးကနေအယောင်ဆိုးနီးအထိလာကြည့်တဲ့သူတွေပါဝင်နိုင်တဲ့လက်မှုအမှုပညာအထည်လေးအသုံးဆောင်ပြပွဲနဲ့ဇေယံပွဲကိုရန်ကုန်မြို့မှာပြီးခဲ့တဲ့သတင်းပတ်ထဲကပဲကျင်းပခဲ့တာပါရိုးရာဒီဇိုင်းတွေကိုထိမ့်သိမ်းထားတဲ့တစ်ချိန်ထဲမှာပဲခစ်သစ်ဒီဇိုင်းတွေတီထွင်နိုင်ဖို့ကောဘလောက်အရေးကြီးနေပါသလဲ VOA သတင်းတောက်ကိုကောင်းဆက်ဟင်းကမြန်မာတခွင်အစီအစဉ်မှာပြောပြပေးပါမယ်ရှင်
ပေါင်းများစွာတဲ့ကကိုပိုင်ဖန်တီးမှုနဲ့တရှိခဲ့တဲ့မြမရိုးရချီတယ်နဲ့ရိုးရရကန်းတယ်တွေကိုပုံစံအသစ်နဲ့ကပအလယ်မှာထိုးပေါက်နိုင်အောင်ပညာရှင်တွေကဆန္ဒရှိနေကြပါတယ်ရိုးရချီတဲ့ရုပ်တဲ့အဝေးစားတွေနဲ့လူအသုံးဆောင်ပစ္စည်းတွေကိုရန်ကုန်မြို့ကလောကနဲ့ပြည်ခိုင်မှာခင်းချင်းပြသထားတာပါမြမပြည်တွင်လုတ်သည်ဆိုတဲ့ခေါင်းစဉ်နဲ့ရိုးရချီတဲ့ရကန်းတယ်တွေနဲ့လက်မှုပစ္စည်းလူသုံးကုန်တွေကိုခင်းချင်းပြသဖို့အကြောင်းဖန်လာပုံကိုတော့ပွဲစီစဉ်တဲ့မြတ်ဖြူဤသိန်းကအခုလိုပြောပါတယ်
ဒီရက်ကန်ဒီတမွေးဝမ်းကျောင်းပညာသင်တန်းကျောင်းတွေမှာဒီကျောင်းချက်နေတဲ့လူငယ်တွေရှိတယ်နောက်တစ်ခုကကြတော့ဒီရက်ကန်ကျောင်းတွေအကျောင်းကိုပို့ပို့ပြီးတော့ဒီထက်လူတွေပိုသိအောင်ပေါ့နော်နောက်ပြီးတော့တမွေးဝမ်းကျောင်းပညာသင်တန်းကိုတက်ထားပြီးတော့တကယ်ဟိုဒီဟာနဲ့တမွေးဝမ်းကျောင်းမယ်ဆိုလို့ရှိရင်ခုပညာနဲ့ခုမမမမရက်တည်နိုင်ပြီးတော့ဒီအနေမှာတဆင့်ဟိုသူများကိုအားကိုးစရာမလိုဘဲနဲ့ခုဘောင်ရက်တည်နိုင်နေဆိုတဲ့ဟာလေးတွေကိုလည်းပိုသိအောင်လို့ဒီလိုပြပွဲတွေလုပ်ပြီးတော့အများကိုပြသတာ
ပါပြပွဲအတွင်းဘာရောက်ကြည့်ရှုသူတွေပုံမှန်စိတ်ဝင်စားစေဖို့ရကန်ကျောင်းခွန်းကျောင်းကကျောင်းသူတွေရဲ့ရကန်ရက်ပြတာမျိုးတွေချက်ကုတ်နီးတွေတဘာဝအစိုးရနီးတွေကိုလက်တွေ့လုပ်ပြတာမျိုးတွေကိုတပေါင်းတစ်စီးတည်းလေ့လာလို့ရအောင်ခင်းချင်းပြသထားတာဖြစ်ပြီးကိုယ်တိုင်လည်းဝင်ရောက်စမ်းသပ်နိုင်အောင်စီစဉ်ထားတယ်လို့ဆိုပါရယ်။စကဲပညာသင်တန်းကျောက်ကကတိကဒေါခင်ဝင်းကြီးကတော့သင်တန်းသားတွေရဲ့ပညာနဲ့ဈေးကွက်ရှာနိုင်ဖို့ဆောင်ရွက်ပေးတာဖြစ်တယ်လို့ပြောပါရယ်။
ပေါ့အမားတို့အကြောင်းနေတယ်ခင်ဗျာဆရာမကြီးလည်းကြိုးစားတယ်ပေါ့နော်ဒီပျောက်ွယ်နေတဲ့ဒီမြမယူဟာဒီတဘောဆီဆူကြီးတွေပေါ့အဲ့ဒါတို့အမားတို့အကြောင်းကဖော်ထုတ်တယ်ပေါ့ဒီဆန်ဖလာဝါအခွဲနဲ့တူပေါ့အမားတို့ကဖော်ထုတ်တယ်ဖော်ထုတ်ရင်းနဲ့တဖြည်းဖြည်းနဲ့အမားတို့ဆေးရောင်ဆန်းတယ်ဆန်းတာတွေပြောတဖြည်းဖြည်းပေါ့နော်အရောက်ခိုင်းတဲ့အစင်နောက်ဆုံး quality ကောင်းတဲ့အစင်ဒီအမားတို့တက်စီလုပ်ခဲ့တယ်ပေါ့အခုဆိုရင်ဒါအောင်မင်းရဲ့အစင်ကိုရမယ်ပြီအဲ့လိုရောက်နေတဲ့ပညာရက်တို့အမားတို့ကအမားတို့အကြောင်းမှာတက်နေတဲ့တင်းနန်းသားလေးတို့တင်ကြပေးတယ်တင်နာပေးတယ်ဒီတင်းနန်းသားလေးတွေကတင်းနေစားတဲ့ခါကျရင်ဒီနီးပညာတွေကိုသုံးချပြီးတော့ပေါ့နော်ဒီလက်ရက်ထဲတွေထုတ်လို့လဲထုတ်လို့ပြီးတဲ့ခါကျမှာတို့ကဒီဒေါ်ပြူသိန်းတို့နဲ့တူပူပေါင်းပြီးတော့ပေါ့နော်ဒီကလေးတွေရဲ့ဝင်ငွေရရှိအောင်ဈေးကွက်ရရှိအောင်မတို့ကဆောင်ရွက်ပေးနေရပေါ့
ဒီဘက်ကဝင်လာတဲ့အဝေးအစားတွေပေါ့ပြန်လာတဲ့အတွက်မြမရိုးရချီတဲ့ရကန်းတွေတွေဟာခက်တစ်ခက်မှပြက်ကွယ်လူနီးဘက်ဖြစ်သွားပြီးနောက်အခုလိုရိုးရချီတဲ့တွေကိုတက်လက်မြစ်တင်ပြီးပြပွဲအဖြစ်တွေ့မိနေတာကိုကျင်းနဲ့အားရဖြစ်နေသူကဇာရေးဆရာမကြူပါ
အားရကျင်တတ်တာပေါ့တကယ်တော့လေဆရာမတို့ရဲ့နိုင်ငံကဟိုးကိုဝေတနီကလေးကလက်ရက်ကန်းနဲ့လေအလွန်ခက်စားခဲ့တာပို့တယ်ဆိုလဲရက်ခဲ့တာပဲလေအော်ဒါပေမဲ့အဲ့ဒါကခစ်တခစ်မှာပျောက်ွယ်သွားတယ်ပျောက်ွယ်လူနီးပါပေါ့နော်အော်တရုတ်ထဲတွေဝင်လာတယ်ဈေးပေါ်တယ်ညံ့ညံ့ထုတ်လုပ်နိုင်တယ်ဆိုတဲ့အခါကျတော့ဒီလက်ရက်ကန်းနဲ့ရဲရတာကလက်ဝင်တယ်နောက်ပြီးတော့အနံကလည်းအကြီးမရဘူးအနံကအတူပဲရတယ်ဆိုတော့တို့တွေကနှစ်နံဆက်ပြီးဝေ့ကြတယ်အဲ့တော့အဲ့နောက်ပိုင်းမှာတခြားနိုင်ငံကလွှမ်းမိုးလာတဲ့ဒီချီတဲ့ဒီကြောင့်တို့တွေကအဲ့ဒါကိုမလုပ်နိုင်တော့တာပေါ့နော်အစိုးရသိအောင်မပေးခဲ့တာလည်းပါတာပေါ့ကွအဲ့တော့အခုကျတော့အဲ့ဒါမျိုးကိုဖြည်းသိမ်းကပြန်ပြီးတော့အားထုတ်ပေးတယ်နောက်မျိုးသမီးတွေအလုံးမရှိရဘူးရှိအောင်လုပ်ပေးတယ်နောက်စစ်ပင်းဆောင်ပြည်သူတွေကမျိုးသမီးတွေကိုစိတ်တက်တက်ကြွဖို့တို့ရဲ့လုံအားလေးတွေကိုလည်းအလဟတ်သတ်မဖြစ်ဖို့အားလုံးပေါ့ကွအဲ့ဒီခါကျတော့ဆရာမလက်ဖြည်းသိမ်းလုပ်တာတွေကိုချစ်ကြည့်တယ်အားပေးတယ်အဲ့ဒီမြမချီတယ်ဆိုတာကလည်းနေ့ရှေ့အစဉ်ကလေးကဆရာမတို့ပုံယူခဲ့ရတာပုဂ္ဂိုလ်တွေမှာကိုမြန်မာရဲ့ဝတ်စုံလေးဝတ်လိုက်ရတယ်နိုင်ငံသားကိုသွားတဲ့ခါမှာအိုးနေ့ဝတ်စုံလေးကသိလာတာပဲဆိုကိုကလေဒါ made in မြန်မာလို့ပြောလိုက်ရတဲ့အရာပါလေအဲ့ဒါလေးကိုဆရာမချစ်တယ
်မြမရိုးရချီတဲ့ရကန်းတဲ့တွေကိုကပအလယ်မှာပြည့်နေလာအောင်ရိုးရဒီဇိုင်းတွေနဲ့ခစ်ပေါ်ဒီဇိုင်းတွေကိုပေါင်းစပ်ပြီးခစ်နဲ့အဝင်ကွန်ကျဖြစ်အောင်ဖြစ်တဲ့တောင်းမှာဖြစ်ပါတယ
်အဓိကကတော့မြန်မာနိုင်ငံမှာဟိုးရှိရှိကလေးကဒီရက်ကန်လုပ်ငန်းထွန်းကားခဲ့တာကိုပိုင်ရက်ကန်အတတ်ပညာဆိုတာလည်းရှိခဲ့ပြီးသားဒါပေမဲ့လို့များသောအားဖြင့်ဒီကုလူဆက်ဆံကြတဲ့အခါမှာသူ့နီးကိုနီးတွေလည်းရှိတယ်များသောအားဖြင့်အခြေခံကတော့တစ်ကမ္ဘာလုံးမှာအတူတူပါပဲဒါပေမဲ့လို့ဟိုဒီမှာဆိုလို့ရှိရင်ဒီဇိုင်းဘိုင်းကိုပြောမယ်ဆိုလို့ရှိရင်ကိုယ့်ရဲ့ရိုးရဒီဇိုင်းဆိုတာလည်းရှိတယ်ဒီရိုးရဒီဇိုင်းဆိုတာလည်းပျောက်ပြတ်သွားလို့မရဘူးကိုယ်တွေလက်ထက်မှာမထိမ့်သိမ့်ရင်ပျောက်သွားရင်ကိုယ်တွေမှာအပြစ်ကြီးရတာဝန်ရှိတယ်အဲ့ဒါကြောင့်မလို့ရိုးရဒီဇိုင်းကိုလည်းထိမ့်သိမ့်သွားရမယ်ဒါပေမဲ့လို့ခင်းနဲ့ပျော်နေတဲ့ဒီဇိုင်းကိုလည်းပဲရိုးရဒီဇိုင်းကိုတစ်စိတ်တစ်ပိုင်းပေါင်းပြီးတော့မှတီထွင်နိုင်ရမယ်အဲ့ဒါမှကိုယ်ရရဲ့ခေရဲ့ဒီဇိုင်းဆိုတာနောက်တစ်ခေတ်မှာပြန်ပြောနိုင်မှာပေါ့နော်အဲ့တော့ဟိုရိုးရဒီဇိုင်းကိုအတင်းဖက်တွယ်ထားဖို့မလိုသလိုရိုးရဒီဇိုင်းကိုပြစ်ပယ်ဖို့လည်းမလိုဘူးရိုးရဒီဇိုင်းကိုထိမ့်သိမ်းရင်းနဲ့မှဖြစ်တဲ့ဒီဇိုင်းနဲ့ဟိုခေတ်နဲ့အဝင်ခွင့်ကြားဖြစ်အောင်လို့ဖန်တီးနိုင်ရမှာပေါ့အဲ့ဟာအခုဒီနောက်ပိုင်းမှာအဲ့လိုမျိုးလေးထုတ်လုပ်သွားဖို့ရည်ရွယ်ထားပါတယ်
ဒီထက်မှကကြည့်ရှုသူအားလုံးကိုပုံပုံဆွဲဆောင်နိုင်တဲ့ပြည်စင်မှုမျိုးနဲ့နောက်ထပ်ပွဲတွေမှာချက်ပြတ်သွားနိုင်အောင်ကြိုးစားသွားမယ်လို့ပြောပါတယ
် presentation ပေါ့နော်ဒီခင်းချင်းပြတာမှုပေါ့အဲ့ဟာမှာနည်းနည်းလေးလိုသေးတယ်ကိုယ့်ကိုယ်အားမရသေးပါဘူးဒီထက်ပိုပြီးတော့ဟိုလူအားလုံးကိုဆွဲဆောင်နိုင်တဲ့ပြည်စင်မှုနဲ့ပေါ့နော်ပိုပြီးတော့ကြိုးစားရအောင်မယ်အဲ့ဒါတော့ဟိုနောက်တစ်ခုဒီမှာဆိုရင်လှုပ်ချင်တာကလေဟိုအားလုံးပေါ့ဒီထုတ်လုပ်တဲ့လူတွေကိုယ်တိုင်ရဲ့နာမည်တွေရောတက်ပြီးတော့ပြသချင်တာဟိုပကြီကားတွေကိုပြသတယ်လို့ပေါ့ပကြီကားတွေရဲ့ဘေးနားမှာပကြီဆရာနာမည်နဲ့ဒီသူ့ရဲ့ artwork ရဲ့ title လေးနာမည်ရှိမယ်ပြီးရင်ဒီဟာဖာနဲ့သုံးထားတဲ့ fair size ဆိုတဲ့ဟာမျိုးအဲ့လိုမျိုးလေးတွေကိုသွားချင်တာပါဒီနေ့တော့အချိန်သိမ့်မရတဲ့အခါမှာအဲ့အဆင့်တိမရဘူးဒါပေမဲ့နောက်ထပ်မှာတော့ဟိုဒီတစ်ခေါက်မှာအဆင်မပြေတာတွေကနောက်တစ်ခေါက်မှာအဆင်ပြေအောင်ကိုဘယ်လိုလုပ်ရမလဲဆိုတာတွေဟိုလိလသင်ယူမှုတွေလည်းအများကြီးရပါတယ်တပွဲလုတ်တိုင်းတပွဲလုတ်တိုင်းမှာဟိုအများကြီးအတွေ့အကြုံရတယ်နောက်ပြီးတော့နောက်တစ်ခေါက်မှာဒီထက်ပိုကောင်းအောင်လုပ်ဖို့လည်းကြိုးစားပါမယ်
အခုကျင်းပတဲ့ရိုးရအထင်နဲ့အသုံးဆောင်ပြပွဲနဲ့ရောင်းချပွဲဟာဆိုရင်၃ချိန်မြောက်ကျင်းပလာဖြစ်ပြီးဒေသဆောင်ကစိုးစင်းတဲ့ရကန်းထဲတွေအပြင်တန်းရန်သားဘောင်းဆောင်ရဲ့အထည်ဒီဇိုင်းတွေကိုပကြီရေးဆွဲထားတဲ့ပကြီကားတွေလည်းပြသထားတာဖြစ်ပါလေခင်ဗျာ
ကိုကောင်းဆန်ဟင်းစီစဉ်တင်ဆက်ပေးနေတဲ့မြမတခွင်စီစဉ်ကိုအခုလိုစနေနေ့ညဦးပိုင်းတိုင်းမှာနှာစင်နိုင်ပါလေရှင်မကြခင်မိနစ်ပိုင်းအတွင်းမှာပဲကျမတို့ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးပွဲအစီအစဉ်စတင်ကြရတော့မှာပါလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါလေရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2017ခုနှစ်အောက်တိုဘာလ15ရက်စနေနေ့ညပိုင်းတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်စတင်တော့မှာပါ။ပါဝင်ဆွေးနွေးကြမဲ့သူတွေကိုလည်းဖိတ်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်ဆွေးနွေးပွဲကိုဥဆောင်စီစဉ်ဆွေးနွေးသူဒေါက်ကင်ဆိုဝင်းနဲ့အတူထုတ်လုပ်သူမတ်ဆူမွန်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်အခုပဲစပါတော့မယ်ရှင
်။မင်္ဂလာပါရှင်။ VOA American တန်ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။မြန်မာနိုင်ငံတဟွန်း1988ခုနှစ်မှာဒီမိုကရေစီအရေးတော်ပုံကြီးဖြစ်ခဲ့ပြီးတော့အဲ့ဒီနောက်ပိုင်းစစ်အစိုးရအဆက်ဆက်ကလူ့အခွင့်အရေးတွေကိုကြေကြေပြန့်ပြန့်ချိုးဖောက်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုကနေပိတ်ဆို့မှုတွေနဲ့အရေးယူခဲ့တာအလုံးအသိပဲဖြစ်ပါတယ်။အခုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတအစိုးရတက်လာပြီးတော့ပြည်ပြင်းပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုတွေရှိလာတဲ့အတွက်အမေရိကန်ပြည်ထောင်စုကနေပိတ်ဆို့မှုတွေကိုရုတ်သိမ်းပေးလိုက်ပါပြီ။ဒီလိုရုတ်သိမ်းပေးလိုက်တဲ့အတွက်စာဝင်နေရေးကြက်တဲနေတဲ့အောက်ခြေလူပေါ်ဘလို့အကျိုးတက်ရောက်မှုတွေရှိလာနိုင်ပါမလဲ။နောက်အရင်စစ်ဆိုးရခေါင်းဆောင်ကြီးတွေနဲ့ခရိုနီကြီးတွေပဲအမေရိကန်ပြည်ထောင်စုနဲ့ရောနိုင်ငံတကာဘက်နဲ့ပါလွတ်လွတ်လပ်လပ်ကူးလူဆက်ဆံပြီးတော့ပို့ပြီးအကျိုးရှိသွားမှာပါလား။ဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီကနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ရှင်။ဒီကနေ့ဆွေးနွေးဖို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဒီမြမနိုင်ငံရေးကိုထဲထဲဝင်ဝင်အမြဲတမ်းစောင့်ကြည့်ပြီးတော့အကဲခတ်လေ့လာနေတဲ့ဦးအောင်သူငိမ့်မှာဦးအောင်သူငိမ့်ကတော့ထိုင်းနိုင်ငံမှာအခြေစိုက်ပါတယ်ဦးသောအောင်သူငိမ့်ရှိပါလားရှင်ဟယ်လို
ကျွန်တော်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေကောင်းပါလားရှင
်ဟုတ်ကဲ့ရှိပါတယ်ကျွန်တော်မင်္ဂလာပါခင်ဗျာဟုတ်ကဲ့ကောင်းပါလားခင်ဗျာ
ဟုတ်ကဲ့ပါအဲဆရာရံမျိုးသိန်းကရောက်ပါပြီလားဩဒီမှာနောက်ထပ်ဖိတ်ထားတဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းကတော့တယ်လီဖုန်းခေါ်လို့မရသေးပါဘူးရှင်နောက်ထပ်တယောက်ဖိတ်ခေါ်ထားတာကတော့ဒီအမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေမြုပ်သိမ်းခင်ကလေးမှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မဂျီစကော့မာစီယယ်ကနေပြီးတော့ဒီပိတ်ဆို့မှုရုပ်သိမ်းဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဒီမြန်မာလူမှုအခြေပြုအဖွဲ့အစည်းတွေကိုဖိတ်ပြီးတော့သူကဟိုတိုင်မြင်ခဲ့ဆွေးနွေးခဲ့ပါတယ်အဲ့ဒီဆွေးနွေးခွင့်ရခဲ့တဲ့ဒီမြန်မာလူမှုအခြေပြုအဖွဲ့အစည်း CSO ကိုစားပြုမခင်လေးကိုလည်းဖိတ်ခေါ်ထားပါတယ်သူတို့ကတော့စူးစမ်းပြီးခေါ်နေစေရှိပါတယ်အဲ့တော့ဟိုရှိနေတဲ့ကိုအောင်သူငင်းနေပဲကျမတို့အရင်ဆုံးစပြောကြတာပေါ့နော်အဲကိုအောင်သူငင်းရေကျမတို့ဒီပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ပေါ့နိဝေဘန်တန်ကြီးကတော့အများကြီးပဲပေါ့လေဟိုတချို့ကလည်းပိတ်ဆို့တာနည်းနည်းစောနေသေးတဲ့အချိန်မတန်သေးဘူးဆက်ပြီးတော့ပိတ်ဆို့ထားနေတယ်ပေါ့လေအဲ့တော့ကိုအောင်သူငင်းရဲ့အမြင်ကဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ကျွန်တော်တို့ရဲ့နိုင်ငံတစ်ခုအနေနဲ့ကြည့်မယ်ဆိုရင်ပေါ့နော်ဆိုတော့ဒီပြပနိုင်ငံတစ်ခုနဲ့ကျွန်တော်တို့ဆက်ဆံရေးမှာခုနလိုတန်ခတ်အေးအေးယူခါရတဲ့ပိတ်ဆို့ခါရတဲ့ဆိုတာမကောင်းပါဘူးအဲ့တော့အခုအနေထားမှာတော့ပြောမယ်ဆိုရင်ဒီပိတ်ဆို့မှုတွေကိုပြန်ဖွင့်ပေးလိုက်တယ်ဆိုတာကဟိုတန်တမာရေးရကြည့်မယ်ဆိုရင်ကျွန်တော်တို့ normalization လို့ခေါ်တာပေါ့နော်ဆိုတော့ဟိုပြောမယ်ဆိုရင်ကျွန်တော်တို့ပုံမှန်ဆက်ဆံရေးအနေထားကိုပြန်ပြီးတော့သွားတဲ့အနေထားမျိုးဖြစ်တယ်ဆိုတဲ့အနေထားတော့ဟိုကျွန်တော်အနေနဲ့ကတော့ဒါအကောင်းဘက်ကိုမြင်ပါတယ်ဒါဖြစ်တဲ့ကိစ္စတခုလို့လည်းထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါတန်တမာရေးအရာကြည့်မယ်ဆိုရင်တော့နိုင်ငံတကာမှာပုံမှန်ပြန်လည်ဆက်ဆံနိုင်ခဲ့တဲ့အဆင့်အထိဟိုဖြစ်ရောက်ရှိသွားတာပေါ့နော်အနှစ်20ကျော်25နှစ်ကျော်ဒီလောက်အကြီးဟိုပြတ်တောက်ခဲ့ပြီးတော့ပုံမှန်ပြန်လည်အဆင့်နှိမ်ပြီးဆက်ဆံခဲ့တာပေါ့အမေရိကန်တွေကတော့ဟိုတန်မာကြီးအဆင့်နေပါတယ်အခုနောက်ပိုင်းမှပြန်ဖြစ်လာတာလေဆိုတော့အခုဒီမြန်မာနိုင်ငံအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ဟိုလေ့လာသုံးသပ်ပေးနေတဲ့ဒေါက်တာရံမျိုးသိန်းရောက်ပါပြီလားရှင်
ဟုတ်တယ်ရောက်ပါပြီနော
်ဟုတ်ကဲ့ဟုတ်ကဲ့အဲနည်းနည်းလေးအတန်တိုးပါတယ်ဆရာရံမျိုးသိန်းအတန်လေးကိုနည်းနည်းချဲ့ပေးပါအောင်နော်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်
ဟုတ်ကဲ့ရ ဒီစတူဒီယိုအင်ဂျင်နီယာနှမ်းပြောလိုက်တာပါဟုတ်ကဲ့ပါအဲဒေါက်တာရမျိုးသိန်းရှင်ဒေါက်တာရမျိုးသိန်းအနေနဲ့ပေါ့နော်ဒီပိတ်ဆို့မှုရဲ့ရိုက်ခတ်မှုပေါ့နော်မြန်မာပြည်အောက်ခြေလူတို့ကိုအကျိုးပြုမလားဒီခရိုနီကြီးတွေနဲ့စစ်ဗိုလ်ချုပ်ကြီးတွေပဲဒီအကျိုးကိုခံစားမှာပါလားရှင
်အဲကျွန်တော်အမြင်ကတော့ပေါ့လေလက်ရှိအမေရိကန်ပြည်တော်စုကပိတ်ဆို့မှုကိုချုပ်သိမ်းလိုက်တာဟာအဲဒီအောက်ခြေမြန်မာပြည်သူလူတို့အများစုအတွက်အကျိုးမဖြစ်ပဲနေအာဒီစစ်တမ်းနဲ့ရည်ရွယ်တဲ့ခေတ်ကြီးအသာစုနဲ့သူတို့ရဲ့အတိုင်းဝိုင်းတွေပဲအဓိကအကျိုးဖြစ်ထွန်းစေခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဗျာ
ဟုတ်ကဲ့ပါဒါပေမဲ့လည်းဒီရုပ်သိမ်းမှုဥမာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဒီဘန်လုပ်ငန်းနဲ့ပတ်သက်တာဆိုလို့ရှိရင်ပေါ့အမေရိကန်ပြည်အောင်စုကတကဘာလုံးကိုလွှမ်းခြုံထားတဲ့ဆိုတဲ့အခါကျတော့ဘယ်နိုင်ငံနဲ့ပဲလှုပ်လို့အမေရိကန်ပြည်အောင်စုရဲ့ပိတ်ဆို့မှုကမြန်မာနိုင်ငံရဲ့ဒီနိုင်ငံခြားကုံသွယ်မှုကုသန်းဆက်ဆံရေးမှာအများအားအဟန့်အတားတွေဖြစ်နေတယ်လေအဲ့တော့ဒီရုပ်သိမ်းပေးလိုက်ခြင်းအပြင်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပို့ပြီးတိုးတက်လာမယ်မြန်မာနိုင်ငံမှာလုပ်ကင်ခွင့်လန်းတွေပို့ပြီးပွင့်လာမယ်ဆိုပြီးတော့သုံးသက်တဲ့လူတွေလည်းရှိပါတယ်ဒီနောက်တစ်ယောက်သုံးသက်ပေးမယ်ဟိုမက်ခင်လေးရောက်ပါပြီလားဟယ်လို
ဟာ
ရှင်အော်မက်ခင်လေးနေကောင်းလားနေကောင်းပါလား
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါမက်ခင်လေးကလေဒီဟုတ်ကဲ့ဒီအမေရိကန်တမန်ကြီးကနေပြီးတော့ဒီရုပ်သိမ်းပိတ်ဆို့မှုမရုပ်သိမ်းခင်လေးမှာတင်မယ်ဒီ CSO တွေကိုခေါ်ပြီးတော့ဟိုဆွေးနွေးတာရှိပါရှိခဲ့ပါတယ်အဲ့မှာမက်ခင်လေးလည်းကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တယ်ဆိုတော့မက်ခင်လေးတို့ဘက်ကဘာတွေများပြောဆိုခဲ့တာရှိပါလဲရှင်
အော်ပထမတစ်ချက်ကတော့ဒါကျမတို့ရဲ့အစိုးရတည်ရဲ့ထောင်ဆွမ်းမှုကြီးဦးဆောင်တဲ့အစိုးရတည်ကိုပေါ့နော်နိုင်ငံတကာရောဒီအမေရိကန်ပြည်ထောင်စုကရောဒီလိုမျိုးပေါ့နော်ဝမ်းမြောက်ဝမ်းသာနဲ့ကြိုးဆိုပြီးတော့ဟိုအပြုသဘောဆောင်တဲ့ဆက်ဆံရေးတွေကိုလုပ်ပေးတဲ့ပုံစံကွန်ပျူတာပုံစံဖြစ်တဲ့အတွက်ဒါကျမတို့ကကိုယ်နိုင်ငံရဲ့ကိုယ်စားတော့အကုန်ယူတဲ့အကြောင်းတော့ကျမတို့ပြောဖြစ်တယ်။ဒါပေမဲ့ကျမတို့ဆိုရင်တော့ကတော့ကိုရံမျိုးသိမ်းပြောသလိုပဲပေါ့။တကယ်တမ်းပြည်တွင်းမှာရှိတဲ့အနေအထားတွေကျမတို့မရှင်းလင်းနေဘူး။ကျမတို့တောက်လျှောက်ပြောခဲ့သလိုပဲ targeted sanction ပေါ့နော်ဒီလူပေါ့ဘယ်သူဆိုတဲ့ဟာပေါ့နော်ဒီလူပုံကိုတူးချင်းပေါ်မှာဓာတ်ရိုက်ဟိုတက်ရောက်နိုင်မဲ့ဒီလိုမျိုးပိတ်ဆို့မှုတွေကိုကျမတို့ကတောက်လျှောက်အရင်တော့ကလည်းကျမတို့ကအားပေးခဲ့တယ်။ဘာလို့လဲဆိုတော့ကျမတို့ကပြည်သူလူထုကိုထိခိုက်မဲ့ဆန်ရှင်မျိုးကိုကျမတို့လည်းအဲစိတ်ပူတယ်မလိုလားဘူး။ဒါပေမဲ့အခုလိုမျိုးပေါ့လူခွင့်ရေးတောက်လျှောက်မှာလူခွင့်ချိုးဖောက်မှုတွေလုပ်ခဲ့တယ်။စစ်တပ်ရဲ့နဲ့သူ့ရဲ့ဟိုအနီးပတ်ဝန်းကျင်မှာရှိတဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေဒီလိုလူမျိုးတွေကပဲကောင်းစားရေးအတွက်လုပ်ခဲ့တဲ့ဟာတွေကိုတော့လူခွင့်ရေးချိုးဖောက်မှုတွေလည်းလုပ်ခဲ့တဲ့အတွက်ဒါတွေကိုတော့ထပ်ပြီးတော့တတိထားကင်ဆွဲပြီးတော့ထိမ့်သိမ့်ပေးတဲ့လေဆိုတဲ့ဟာမျိုးတော့ကျမတို့အစဉ်တစိုက်ပြောခဲ့တော့ဒါကိုပဲကျမတို့ကပြောတယ်ဆောမနေဘူးလားပေါ့တကယ်တမ်းဒီလူတွေကိုဖွင့်ပေးလိုက်ခြင်းအပြင်တိုင်းပြည်ရဲ့အကျိုးထက်ဒီလူတွေကိုပို့ပြီးတော့အခြားတနည်းနဲ့ပေါ့နော်လှုပ်ခြင်းအလုပ်ခွင့်ရသွားမှာကိုလည်းကျမတို့စိုးရိမ်နေဘာလို့လဲဆိုတော့လက်ရှိတန်းကြီးအနေထားကလည်းကျမတို့ဘာမှမရှင်းလင်းနေဘူးဒီအရာတွေဖွင့်လိုက်တဲ့အတွက်ကျမတို့ခုဟိုမြင်တာကတော့နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာဥပမာဆိုကျမတို့ကိုယ်တိုင်နဲ့နိုင်ငံတကာနဲ့ပတ်သက်နေဆွဲရတယ်ပါတယ်ဆိုရင်ဟုတ်တာမဟုတ်တာဒါဆန်ရှင်ရှိတယ်ဆိုတဲ့အတွက်တော်တော်အခက်အခဲရှိခဲ့ဒီလိုဖယ်လိုက်ခြင်းအချင်းတော့ဒီကိစ္စလေးတွေတော့ကြေလည်ကောင်းကြေလည်မှာဖြစ်ပေမဲ့အများပြည်သူကိုတော့လက်ရှိမှာကျမတို့အကျိုးသက်ရောက်မှုကတိတ်မမြင်ဘူးရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်လို့ပြောတာလေဆန်ရှင်ရုပ်လုံနဲ့တော့ဝင်လာနိုင်ဘူးကျမတို့ပြည်တွင်းမှာရှိတော့အခြားသောဖက်တာတွေအများကြီးရှိပါတယ်။မြေကြီးတွေ၊လုံတမားကြီးတွေ၊ SME ကိစ္စတွေ၊ rules and regulation တွေဒါတွေအားလုံးကောင်းမှရင်းနှီးမြှုပ်နှံမှုကဝင်နိုင်မှာဖြစ်တယ်။လောလောဆယ်မှာတော့ကျမဒါဖွင့်ပြလိုက်တာကဒီရင်းနှုံးကလုပ်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တက်မတော်ရဲ့မိသားစုတွေဟိုကောင်းဆောင်နေရမိသားစုတွေအတွက်ကတော့အင်တန်မှဟိုကောင်းတဲ့အခွင့်အရေးတစ်ခုရသွားတယ်လို့ပဲကျွန်မကတော့မြင်ပါတယ်ရှင
်ဟုတ်ကဲ့ပါတက်တက်ဆိုင်ဆိုင်ပါပဲကျမတို့ဒီ Facebook Fan Page မှာကျမတို့ရဲ့သောတာရှင်တယောက်ရာဇာလင်းလို့နာမည်ရပါတယ်သူရေးထားတာလေးကျမဖတ်ပြပါရစေစစ်ဆိုးရကအရသာဆိုးရကိုရှေ့မှာထားပြီးနောက်ကနေလှုပ်ချင်တိုင်းလှုပ်နေရတဲ့အချိန်ဖြစ်နေပါပြီတဲ့ဘလူးကမင်းသားမျက်နှာဖုံးဆွတ်ထားတော့ကာလမှုပို့ပြီးအန္တရာယ်ကြီးနိုင်တဲ့ကာလမှုပို့ပြီးသတိချက်တင်ပါတယ်တဲ့ဒီနေ့ကျမတို့ဆွေးနွေးနေတဲ့ခေါင်းစဉ်ကာလကိုတဲ့မရောက်သေးဘူးအရန်စောနေပါသေးတယ်တဲ့အမေစုကစစ်တပ်နဲ့ဘလို့အပေးอยู่ရှိပြီးတော့ပိတ်ဆို့မှုဖယ်ရှားဖို့တောင်းဆိုခဲ့မှန်းတော့သူမသိပါဘူးတဲ့ခိုင်မာတဲ့စီးပွားရေးမူဝါဒနဲ့ဥပဒေများမပြတ်ထန်းနိုင်သေးပါတဲ့သမရဥပမာမစင်းမီတောင်းထားတာလည်းဖြစ်နိုင်ပါတယ်တဲ့အမေစုလို့ရက်ကတော့ကောင်းမွန်မယ်ဆိုတာကိုယုံကြည်ပါတယ်တဲ့ခိတ္တကတော့ဒီကာလအတိုင်းတာတစ်ခုထိကတော့စောင့်ကြည့်အောင်မှာပါတဲ့နိုင်ငံညာအကူအညီပေးအဖွဲ့တွေကလည်းဒီဇိုင်းမှတ်မှတ်မှန်ကန်တဲ့လမ်းကြောင်းပေါ်ရောက်လာဖို့ထိန်းချောင်းကူညီပေးဖို့အများကြီးလိုပါတယ်တဲ့နလန္ဒလူနာတယောက်လိုဒီလိုအချိန်မှာဆွဲထူဖို့အားလိုပါတယ်ကိုရင်ထလိုမဟာနိုင်ရင်လဲပြန်ပြီးလဲကြနိုင်တဲ့အခြေအနေဖြစ်ပါတယ်ဆိုပြီးတော့သောတာရှင်တယောက်ကသုံးသပ်ထားပါတယ်ခုနမခင်လေးပြောတာနဲ့လဲတိုက်ဆိုင်နေလို့ဖတ်ပြလိုက်တာပါအဲ့တော့ကျမတို့နောက်ထပ်မေးမြန်းမယ်ဆိုပြီးတော့ကျမတို့ line ပေါ်မှာရှိနေတဲ့ကိုချင်းမြင့်ဝန်းတွင်းမျိုးပါအဲကိုချင်းမြင့်ဗာများမေးချင်ပါလဲရှင်
ဟုတ်ကဲ့ပါဆရာမကျွန်တော်တို့ကတော့ဒီရိုးရိုးလေးမြင်တာပါကျွန်တော်တို့ဒီမေစုဥဆောင်တဲ့ကျွန်တော်ဒီမွေးစီကျွန်တော်အစိုးရတဲ့ကလည်းအခုလိုဘယ်လိုခေါ်မလဲသူဖွင့်ချိန်တိုင်ဖွင့်မယ်ပြချိန်တိုင်ရပြချိန်တိုင်နဲ့အချိန်တော့ဘယ်လိုပြဖို့ဟာသူတို့ပြပေးခဲ့တယ်အဲ့ဒါကိုတော့ကျွန်တော်တို့သဘောပေါက်အဲ့လိုပဲသဘောပေါက်ပါတယ်ဒါပေမဲ့ဟိုခုနဆရာမများပြောသလိုပေါ့လေအထူးသတိပရိယာ အနာချင်းဆက်ဆက်ကနေပြီးတော့ကျွန်တော်တို့ပြည်သူလူထုဖိနှိပ်ချုပ်ချက်ကဲလို့အမေရိကန်နဲ့တကွာအီယူအနေနဲ့ပြီးတော့ကျွန်တော်တို့စီးပွားရေးတန်ခိုက်ခဲ့တယ်ဒါလည်းခက်တဲ့လို့ခက်တာဖြစ်တယ်ဒါလည်းကျွန်တော်တို့ထောက်ခံတယ်ဒါကြောင့်လည်းကျွန်တော်တို့ဒီနေ့ဒီမှုဒီနေ့မှာဒီမှုတွေစီအရေးအယံကျွန်တော်တို့အစနာမြင်လာပြီပေါ့အဲကြတော့ကျွန်တော်တို့ကခုကလည်းဖွင့်ညင်တိုင်ဖွင့်မှာဖွင့်မှ
ောင်သူငယ်ကြီးအခုဒါတော့ဟိုအချိန်မတန်သေးဘူးလို့ပြောတဲ့လူရှိတယ်လို့အချိန်တန်ပြီလို့လည်းခုနကအခုပြောနေကြတာပေါ့နော်ကိုအောင်သူငယ်ကြီးအနေနဲ့ရောတကယ်ပဲဒီပိတ်ဆို့မှုကဒီတန်တမာရေးအရာပြန်ကောင်းလာတယ်ဆိုပေမဲ့ဒီပိတ်ဆို့မှုကဒီလက်တဆုပ်စာလူဒန်းစားပေါ့နော်ဒီစစ်ဘိုလ်ချုပ်ဟောင်းကြီးတွေနဲ့ခရိုနီတွေအတွက်ပဲပို့ပြီးအကျိုးရှိမယ်ဆိုပြီးတော့အများပို့သုံးသပ်ပါတယ်ကိုအောင်သူငယ်ရဲ့အမြင်လေးထပ်ပြောပြပါအောင်ရှင်
ဟုတ်ကဲ့ခင်ဗျာဟိုခုနကဟိုမက်ခင်လေးတို့ကိုရံမျိုးသိန်းတို့ဆွေးနွေးသွားတဲ့အချက်တွေလည်းဒါစိုးရိမ်ချက်တွေပေါ့နော်ကျွန်တော်မြင်လာတော့မှန်တယ်လို့ယူဆပါတယ်အခုလက်ရှိကျွန်တော်တို့ဒီဒဏ်ခတ်ဖိတ်ဆို့မှုတွေဖွင့်လိုက်လို့ဒီအောက်ခြေသာမန်ပြည်သူလူထုကအကျိုးရှိမယ်လို့ကျွန်တော်မယုံပါဘူးဆိုတော့ဒါပေမဲ့လည်းဘာဖြစ်လဲဆိုတဲ့အခါကျတော့လက်ရှိရှိနေတဲ့ဥမာဒေါအောင်ဆန်းစုကြည်ပါဝင်လက်ရှိအစိုးရကဒီပေးလာတဲ့အခွင့်အရေးနဲ့ဒီပို့ပြီးတော့တာဝန်ရှိလာတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့လူခွင့်ရေးကိစ္စတွေကိုပို့ပြီးတော့ဟိုဟိုဘာကမလဲဒီဇိုင်းမမအဆောင်ကြီးကိုကိစ္စမျိုးတွေဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့အရင်မှားခဲ့တဲ့အမှားမျိုးတွေကိုအခုချိန်မှာပြန်မမှားဖို့ပေါ့နော်ဆိုတော့အစိုးရကတာဝန်ရှိတဲ့လူအာဏာရှိတဲ့လူကပို့ပြီးတော့ထိန်းချုပ်မှုဟိုရှိလာတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကိစ္စအားလုံးကလည်းဒီနိုင်ငံတကာကိုအရင်ပြောသလိုပေါ့နော်ဟိုဒီကိုယ်တော်တို့ဒဏ်ခတ်ပိတ်ဆိုတာတို့အရေးယူခိုင်းတာတို့ဒီလိုမျိုးအခြေအနေမဟုတ်တော့ဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီလိုအခုလိုဖွင့်လိုက်တဲ့အပေါ်မှာပေါ့နော်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဘယ်လိုအခွင့်အောင်းယူမှာလဲပေါ့ဆိုလိုတာကကျွန်တော်တို့ရဲ့ပုံကုံတွေကဘယ်လိုရှိမှာလဲဆိုတော့ပြီးတဲ့အခါကျတော့ကျွန်တော်တို့ကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဘယ်လိုဆွဲဆောင်မှာလဲဆိုတော့နောက်တစ်ခါကျတော့အခုလက်ရှိဖွင့်လိုက်တဲ့အပေါ်မှာကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်လိုမျိုးယူမှာလဲပေါ့နော်ဆိုတော့အဲ့ဒါကတော့ကျွန်တော်ထင်တာကကိုယ့်ဘက်နိုင်ငံတွေဆက်ဆိုင်ကျွန်တော်တို့လက်ရှိအစိုးရနဲ့ပိုသက်ဆိုင်သွားတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အခုတက်တက်ဆိုင်ဆိုင်မှာပဲကျမတို့ဒီ Facebook fan page မှာကျမတို့သောတာရှင်တယောက်ကိုကျော်တဲ့နာမည်ကတော့သူရေးထားတာလေးကလည်းဟိုဆက်ဆက်နေလို့ပါသူရေးထားတာကတရုတ်လွှမ်းမိုးမှု short ချနိုင်မှုအတွက်တော့လမ်းစာပွင့်လာနိုင်ပါတယ်တဲ့စစ်ဘိုလ်ချုပ်ဟောင်းနေတဲ့ခရိုနီတွေပဲအကျိုးရှိမလားဆိုတာကတော့သူတို့အကျိုးရှိမှာဆိုလို့ဆိုပြီးစက်ပိတ်ထားမယ်ဆိုရင်ကျွန်တော်တို့နိုင်ငံတိုးတက်အောင်ဘလို့လုပ်ရအောင်လုပ်နိုင်တော့မလဲတဲ့အောက်ခြေလူဒန်းစားအပေါ်အကျိုးတရားမှုရှိရဲဆိုတာကရှိမယ်ဆိုတာကတော့ချက်ချင်းကြီးဖြစ်လာမှာမဟုတ်ပါဘူးတဲ့စိုက်ပျိုးရေးထုတ်ကုန်တွေနဲ့အောက်ခြေလူဒန်းစားအလုပ်သမားတွေဝင်ရောက်လုကင်နိုင်တဲ့စီးပွားရေးလုပ်ငန်းတွေကနေထုတ်ကုန်တွေကိုကမ္ဘာဈေးကွက်တင်ပို့နိုင်မယ်ဆိုရင်တော့အောက်ခြေလူဒန်းစားအတွက်အကျိုးရှိလာနိုင်ပါတယ်တဲ့ကမ္ဘာဈေးကွက်တင်ပို့နိုင်မှုဆိုတာကတော့ NLD အစိုးရရဲ့အရေးချင်းပိုင်းအတွက်စိန်ခေါ်မှုရှိမှာပါတဲ့ဒါကြောင့်ပိတ်ဆို့မှုဖွင့်ပြလက်ရုံနဲ့တော့အောက်ခြေလူဒန်းစားအကျိုးမရှိနိုင်သေးပါဘူးတဲ့ NLD ကပါအရေးချင်းကောင်းတွေရှိနေဖို့လိုပါတယ်တဲ့ပိတ်ဆို့မှုဖွင့်ပေးလိုက်တာကိုကြိုဆိုပါတယ်ဆိုပြီးတော့သူကသုံးသပ်ထားပါတယ်သူရဲ့သုံးသပ်ချက်ကလေးကလည်းမစိုးဘူးလို့ပြောရမှာပါနောက်တစ်ယောက်ကျမတို့သောတာရှင်တယောက်အမြဲတမ်းမင်းနေကြကျမတို့ရဲ့ဖောက်သိလို့ပြောရမှာပေါ့နော်ကိုတီးလေမှုထိုင်းနိုင်ငံကပါကိုတီးလေမှုရေဘာများမင်းစင်ပါလဲရှင်ဟုတ်ကဲ့ကိုတီးလေမှုရှိပါလားကိုတီးလေမှုလိုင်းကျသွားပြီထင်တယ်ဟုတ်ကဲ့ပါအဲကိုတီးလည်းမှုမရှိလို့ရှိရင်မခင်လေးကခုနကတည်းကဒီသောတာရှင်ပြောတဲ့ဒီအောက်ခြေလူဒန်းစားကတော့ဒီတိုင်းပဲရှိနေဦးမှာပဲဆိုတာလေးကိုနည်းနည်းသုံးသပ်ပြပါအောင်ဒီလူတို့အခြေပြုအဖွဲ့အစည်းကိုစားပြုပြီးတော့ပေါ့လေ
ဟုတ်အဲ့ဒါကတော့ကျမတို့ကလေခုနကဟိုတယောက်လည်းပြောသွားတယ်လို့ပေါ့နော်အခြားနိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေဆိုင်ရင်ဥရောပနိုင်ငံတွေနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေဝင်လာတာတော့ကျမတို့ဟိုကြိုက်ပါတယ်ဘာလို့လဲဆိုတော့သူတို့မှာတကယ်စနစ်တကျနဲ့ပေါ့နော်ရင်းနှီးမြှုပ်နှံမှုလုပ်တဲ့အခါမှာလိုက်နာမယ်စကန်နေရှိမယ်ဒါတွေနဲ့လုပ်မယ်ဆိုရင်တော့အကယ်၍ရန်ဒီနိုင်ငံတွေမှာတကယ်ကိုမှမမှန်ကန်ကန်နဲ့လာရင်ရင်းနှီးမြှုပ်နှံမှုတွေလုပ်ရင်တော့ဒီရှင်မှာတော့ကျမတို့အောက်ခြေ
ပြည်သူအတွက်ပေါ့နော်ဒီလမ်းစာအတွက်အလောက်ကန်ခွင့်လန်းတဲ့အခြားဟာတွေကတော့ပို့ပြီးတော့အရင်ထက်ပို့ပြီးတော့အကျိုးရှိနိုင်မှာပေါ့ဒါပေမဲ့ခုနပြောသလိုပဲကျမတို့ကုလက်လော်လော်ဆယ်တော့ကျမတို့မဖြစ်နိုင်ဘူးအဲ့ဒါကိုလည်းအချိန်ယူရမယ်ယူရမှာဖြစ်တဲ့အချိန်ကျမတို့အစိုးရဘက်ကလည်းခုနကဝန်ကြီးဆောင်ရက်ဂူလေးရှင်းနေတင်ပြတတာဖြစ်ဖို့နောက်တစ်ခုကတော့ကျမတို့ကဒီဘက်ရင်းနှီးမြ
Now, Tima Yin Yongham, Yau Lion, Tamaru, Yau Lion, Pio, Sulehan, Hopin, Pivi Tata, Koye, a chicken machine, Duranzari, to now a Lukamari, to a Bono, a joke is on time, not Pivi Tata, since our people who are in our Tamarish Mati, as our corporate social responsibility, so a late table, Pivi Tata, Titan, the people that Lukamare, who are our Tamaru Kilim machine, to Lumension, Dilay, Tari Guru Lomi Bade, to be Mele, through a foundation time.
ဟုတ်ပါတယ်အခုတာဝန်သိရင်ညီညီမြုံနံမှုပေါ့နော်အခုလိုအပ်နေတာကတော့တာဝန်သိညီညီမြုံနံမှုလိုအပ်နေတယ်ဒီနိုင်ငံတကာကနေပြီးတော့ဒီပိတ်ဆို့မှုနဲ့လူခွင့်ရေးချိုးဖောက်တာတွေကိုမချိုးဖောက်တော့အောင်ဟိုပိတ်ဆို့ရေးယူခဲ့တာဆိုတော့ဒါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုတွန်းအားပေးတဲ့ဒီဟိုရန်ရာတစ်ခုအနေနဲ့ပေါ့နော်အတုံးချတဲ့အနေနဲ့ဒီပိတ်ဆို့မှုတွ
ဟုတ်ကဲ့ကျန်နေရဒီစိတ်ဆုံးမှုကတော့အားလုံးပြုစုထားတော့ကျွန်တော်ဖွင့်ပြတာတော့ကျွန်တော်ကတော့မိသားမတွင်းပါတယ်ဖွင့်လင်းတော့ဖွင့်ပါဗျာဒါပေမဲ့အခုလိုအားလုံးဖွင့်လိုက်တယ်ဆိုတော့ကျွန်တော်အများကြီးတွင်းကြရှိပါတယ်ကျွန်တော်တိုင်းသားပြည်သူဒီအနေနဲ့ကလည်းဒါလုံးဝယုံကြည်ကြမရှိတဲ့တိုင်ဖြစ်နေပါတယ်အ
ဒီလိုဆိုရင်အခုအခုနေတယ်အနယ်လီအစိုးရရဲ့ဟိုဒီရွေးကောက်ပွဲဆိုင်ရာဒီကြေညာဇာတ်မှာလည်းပြောထားပြီးသားဖြစ်ပါတယ်ဟုတ်ပါတယ်ကိုဒီโอเคကိုဒီလည်းမူနေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကဒီအခုတက်နေတဲ့ NLD အစိုးရရဲ့ဟိုဒီရွေးကောက်ပွဲဆိုင်ရာဒီကြေညာဇာတ်မှာလည်းပြောထားပြီးသားဖြစ်ပါတယ်ကိုသူတို့လုပ်နေပါတယ်လို့ကျွန်မလည်းဟိုယူဆပါတယ်အဲ့တော့ဟ
ဒီကောင်းကြီးတွေဟာတော့ဘောနာသင်္ကန်းစင်ကြခံပြီးတော့ဒီပိတ်ဆို့မှုကနေလွတ်ဖို့အတွက်အသင့်တိုက်အားထုတ်ခဲ့တာလို့ကျွန်တော်ကသုံးတယ်။အဲဒီခါကျတော့ဒီပိတ်ဆို့မှုတွေကနိုင်ငံရေးရအင်တာနက်မှာဒီချင်းနိုင်ငံတွေဒီချမ်းလိုက်ကောင်းတွေကိုပေါ်ဆောင်နိုင်ခဲ့တယ်လို့ကျွန်တော်ကမြင်တယ်။အဲဒီခါကျတော့လက်ရှိအခြေအနေမှာအဲဒါနိုင်ငံတော်အတိုင်းအတာပို့ပေမဲ့ဒီစီးပွားရေးလုပ်ငန်းရှင် အဲ့ခုံးကြီးဒီပိုတိုင်းငိုကပြုတ်ပြင်းကောင်းလဲလာဘူးတူရတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပ
ါဟုတ်ကဲ့ပါအဲ့တော့ဒီပိတ်ဆို့မှုလုံးလိုက်ဟိုရှော့ရုပ်သိမ်းလိုက်တဲ့တကြောင်မလို့ဒီခရိုရင်းကြီးတွေဒီဘိုးချုပ်ကြီးတွေပေါ့နော်အရင်တုန်းကဟိုစစ်အစိုးရခေါင်းဆောင်ပိုင်းတွေကနေအရင်တုန်းကဆိုလို့ရှိရင်ဒီ American ပိတ်ဆို့မှုကြောင့်သူတို့ရဲ့ဟိုငွေတွေပေါ့နော်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအကုန်လုံးကဘာမှလှုပ်လို့မရဘူးဖြစ်ခဲ့တယ်ပေါ့နိုင်ငံကမ္ဘာနိုင်ငံအသီးသီးမှာပေါ့အခုတော့သူတို့စိတ်ကြိုက်ဟိုသွားလို့လာလို့ရွှေ့လို့ပြောင်းလို့ဝဲလို့ချမ်းလို့ရပြီလို့များတုံးတက်လို့ရပါလားကိုအောင်သူငိမ့်ရှင့်ဒီပိတ်ဆို့မှုရုပ်သိမ်းလိုက်ခြင်းဖြစ်တယ်
ကျွန်တော်တို့အဲ့ဒီကိစ္စဟုတ်ကဲ့ဆိုရင်ပါလေကျွန်တော်တို့ဒီကိစ္စကိုလေဆိုလိုတာကတော့ဘာဖြစ်လာနိုင်လဲဆိုတဲ့ခါကျတော့အရင်တော့ကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ခုနခရိုနီပြောတယ်တချို့ပတ်စံတွေစုဆောင်းမိထားတဲ့လူတွေပေါ့နော်အခုချိန်မျိုးမှာကျတော့သူတို့ကဒီအရင်ညှို့နှံမှုတွေကိုနိုင်ငံတကာကိုထွက်ပြီးတော့လုပ်လို့ရတဲ့အနေအထားမျိုးဖြစ်သွားပါတယ်ဖြစ်သွားတဲ့ခါကျတော့ဘာခေါ်လဲဆိုတော့ကျွန်တော်တို့ capital flight လို့ခေါ်တာပေါ့ဆိုလိုတာကကျွန်တော်တို့ရဲ့တိုင်းပြည်ထဲမှာပတ်စံတွေပြန်ပြီးတော့ရင်းနှီးညှို့နှံရမယ့်အစားမှာမညှို့နှံမဲနဲ့ပတ်စံတွေယူထွက်သွားပြီးတော့နိုင်ငံတကာမှာသွားမြုပ်နှံတဲ့အခြေအနေမျိုးပေါ့ဆိုတော့အဲ့လိုမျိုးမဖြစ်အောင်တော့လက်ရှိအစိုးရကကျွန်တော်ထင်တယ်စက်မှတ်ဖို့အရေးကြီးပါတယ်ဆိုတော့နောက်တစ်ခုကကျတော့အရင်ပိုင်ဆိုင်ရတဲ့အပေါ်မှာလည်းတတ်နေကြလို့နိုင်ငံအနေနဲ့အခွင့်အရေးရရှိဖို့ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့တစ်ဖက်ကတော့ကျွန်တော်တို့ဒီတကားဖွင့်ပြီးတော့ဆက်ဆံတဲ့အခါမှာအသွားပြောင်းစရာရှိပါတယ်ဟိုဘက်ကလည်းလာမယ်ဒီဘက်ကလည်းထွက်မယ်ဆိုတော့ဒါမျိုးတော့ရှိပါတယ်အဲ့ဒီအနေအထားမျိုးမှာတော့โอ้บาคอมแลเลชิရှိနေတဲ့အစိုးရကဒီကိစ္စတွေပေါ်မှာပို့ပြီးတော့လေးလေးနက်နက်နဲ့ဟိုကင်ကွယ်နေတယ်ကြီးရှုနေတယ်လို့လည်းချက်ပါလားခင်ဗ
ျဟုတ်ကဲ့ပါအဲမော်လိုက်မျိုးကဥတန်းအောင်ကလည်းတော်တာရှင်ဥတန်းအောင်ကလည်းမေးစရာရှိလို့ပါတဲ့ဥတန်းအောင်နေကောင်းပါလားရှင
်ဟုတ်ကဲ့ပါခင်ဗျာနေကောင်းပါလေခင်ဗျာ
ဟုတ်ကဲ့မေးစရာရှိတာမေးပါနော်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အနေနဲ့ဆွေးနွေးလိုတာကတော့အမေရိကန်နိုင်ငံအနေနဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံကိုစိုင်းရှင်တွေဖွင့်လက်ပြီးဆက်ကြည့်တဲ့မြန်မာနိုင်ငံရဲ့စီးပွားရေးဟာတုတ်တက်လာမှာလို့တော့ကျွန်တော်ယုံကြည်ပါတယ်။ဆိုတော့ညာလဲတရားဥပဒေစိုးမိုးရေးဟာအတိတ်ကပါတယ်လို့ကျွန်တော်ထင်မြင်ပါတယ်။ဒါမှလည်းနိုင်ငံတကာရဲ့ကုမ္ပဏီတွေရဲ့ဝင်ရောက်လာရင်တရားဥပဒေစိုးမိုးမှပဲကုမ္ပဏီရဲ့တုတ်တက်မှုမှန်ကမယ်လို့ထုတ်လို့ပါတယ်ဒါမှလည်းကျွန်တော်တို့ရဲ့ရုံမနဲ့အနေအချင်းပြောရမယ်ဆိုရင်တော့ကျွန်တော်မြန်မာနိုင်ငံအနေနဲ့ဒီတရားဥပဒေစိုးမိုးရေးဟာအတိတ်ကကျပါတယ်ဒါမှလည်းရုံမနဲ့အနေနဲ့ကတော့ကျွန်တော်တို့ရဲ့အောက်ခြေလူကန်းသားတွေကတော့ရုံနဲ့အနေနဲ့တော့မချက်နိုင်သေးဘူးလို့ထင်ပါထင်နေပါတယ်နောက်ပြီးတော့ဒီကျွန်တော်တို့ရဲ့အမေရိကရဲ့နိုင်ငံကြီးနိုင်ငံတဲ့တီထောင်တဲ့ဥစ္စာလည်းတက်တန်းကလည်းပဲကျွန်တော်တို့ဆောက်ရဒါလေးစီးကြည့်တယ်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံသားအနေနဲ့လည်းသူ့ရင်မှုတွေညှော်လင့်မှုတွေကစောလွန်နေသေးတယ်လို့တော့ပါတယ်ဒါမှလည်းကျွန်တော်တို့ရဲ့အချိန်တော့နည်းနည်းစောင့်ရမယ်လို့ထင်ပါတယ်ကျွန်တော်ဆွေးနွေးလိုတာကတော့ဒါတော့ပါပဲ
ဒီ
ဒီဝါတော့ဒါအားလုံးကိုလည်းအထူးပဲစီးကြည့်တင်ပါတယ်လို့ပြောကြလို့ပါတယ်
ဟုတ်ကဲ့ပါကျမတို့ကလည်းကျေးဇူးတင်ပါတယ်အခုဥတန်းအောင်ပြောသွားတာကတော့ဒီစီးပွားရေးပိတ်ဆို့မှုတွေနဲ့အတူမြန်မာနိုင်ငံစီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာအနေနဲ့အတူမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးပို့ပြီးအရေးကြီးတယ်ပေါ့နော်အဲ့ဒီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိရဲဆိုလို့ရှိရင်ဒီမြန်မာဒီမြန်မာနိုင်ငံနဲ့စီးပွားရေးလုပ်ကြမဲ့လူတွေလည်းဒီလှုပ်ထုံးလုပ်ငန်းတွေခုနမခင်လေးပြောသလိုပေါ့နော်အဲ့တော့မခင်လေးနည်းနည်းလေးအဲ့ဒါလေးဥတန်းအောင်ဟိုဆွေးနွေးပြပါလားရှင်ဒီတရားဥပဒေစိုးမိုးမှုနဲ့ပေါ့လေဒီအလုပ်အကိုင်းနေနဲ့ပတ်သက်ပြီးတော့လေ
အဲ့ဒါကတော့ဟိုခုနကဆရာဆွေးတွန်းတာလည်းတော်တော်ရှင်းပါတယ်လို့ကိုအောင်ဒီနေ့လည်းပြောသွားပြီးပြီပေါ့နော်ကျမတို့တိတိကျကျအစိုးရအနေနဲ့ဒီကြပြင်ဆင်ကျမတို့ကအစိုးရကြီးပဲပြောနေရတဲ့ဆာကြတော့နည်းနည်းတော့အားနာပါဘောဒါပေမဲ့သူကတာဝန်ရှိဆုံးဖွဲ့စည်းဖြစ်တဲ့အတွက်ကျမတို့ကသူ့မှာတာဝန်ရှိတယ်လို့အဲပြောချင်းဖြစ်ပါတယ်နောက်တစ်ခုကတော့ဒီတရားဥပဒေစိုးမိုးရေးလို့ဆိုတဲ့အခါမှာလည်းအရန်ချေပြန့်ပါတယ်ပေါ့နော်အစုံအများကြီးပဲရှိတယ်ဒီကဏ္ဍတွေကအင်တာမချေပြန့်တဲ့အခါကျတော့ဒါကိုတော့ကျမတို့တိတိကျကျအားလုံးဝိုင်းပြီးတော့တွင်းနေမယ်။နောက်ကျမတို့စိုးရိမ်တာကအခုဘယ်ကိစ္စပဲလို့လို့ကျမတို့မြင်နေရတာပါပေါ့နော်အစိုးရတဲ့လက်ထက်မှာအရင်အစိုးရလက်ထက်ကလည်းဒီလိုပါပဲအခုအစိုးရတဲ့လက်ထက်မှာလည်းကျမတို့ကပထမတော့အရန်ညှော်နေတယ်ဘယ်ကိစ္စမဆိုအပြောင်းလဲတစ်ခုမူဝါဒတစ်ခုလုပ်တဲ့အခါမှာတက်ဆိုင်တဲ့သူတွေကိုတွေ့ဆုံပြီးတော့တွင်းနေမယ်။ဆွေးနွေးပွဲတွေနဲ့တိတိကျကျလုပ်ပြီးတော့မှပညာရှင်တွေတက်ဆိုင်သူတွေနဲ့ ်ဆွေးနွေးပြီးတော့သူတို့ရဲ့အကြံဉာဏ်တွေသူတို့ရဲ့တုံ့တက်မှုတွေကိုယူပြီးတော့လုပ်လို့ရှိရင်တော့ကျွန်တော်တို့ကပို့ပြီးတော့လုပ်တဲ့လုပ်ငန်းတွေကပိုအောင်မြင်မှုများမယ်ဒါပြီးတော့နှောင့်နှေးမှုနည်းမယ်ထင်တယ်ဒါပေမဲ့အခုချိန်ထိတော့ကျွန်တော်တို့ကဘယ်စက်တာမှမဆိုဒီလိုမျိုးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေအဲပညာရှင်တွေသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့မှယူတဲ့အားမျိုးအကြံဉာဏ်ယူတာမျိုးကအားနည်းနေတယ်လို့တွေ့ရတယ်အဲ့ဒါကိုတော့ကျွန်တော်တို့စိုးရိမ်ပါတယ်အဲ့တော့အခုစီးပွားရေးဖွင့်လိုက်ပြီဆိုရင်လည်းကျွန်တော်တို့ကခုနပြောတဲ့ခရိုနီပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းရှင်ပဲခေါ်ခေါ်အသေးစားလက်စားပဲခေါ်ခေါ်ဒီပုံကိုယ်လေးကိုကျွန်တော်တို့တိတိကျကျတွေ့ဆုံဖို့လိုပါတယ်ထိတ်တန့်လူတွေသူ့လောက်နဲ့တွေ့ဆုံတာမျိုးမဟုတ်ပဲသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကအလုံးနဲ့တွေ့ဆုံပြီးတော့တို့ရဲ့သဘောထားတွေကဘယ်လိုရှိလဲတို့တွေဘာဖြစ်စေချင်တယ်လဲပေါ့နော်ဒါတွေကိုလည်းကျွန်တော်တို့မေးဖို့လိုပါတယ်ပြင်ပလာတဲ့များကိုပဲကျွန်တော်တို့က welcome လုပ်ပြီးပြည်တွင်းကလူတွေအတွက်ပြည်ထောင်စီးပွားရေးလုပ်ငန်းရှင်ပဲပြောပြောပြည်တွင်းကအဲ့တော့သူဒီအတွက်ကိုမစင်စားပေးတာမျိုးမဖြစ်သေးခင်ပါဘူးအားလုံးရဲ့အကြံဉာဏ်နဲ့ပူးပေါင်းဆောင်ရွက်မှုကလိုပါတယ်အဲ့တော့ဘယ်တရားဥပဒေစိုးမိုးရေးပဲဖြစ်ဖြစ်ဘယ်ကိစ္စပဲမဆိုတော့တဲ့အခါမှာသူကအစိုးရတရားအနေနဲ့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပြီးတော့အားလုံးရဲ့အတန်ကိုနားထောင်တာကတော့အကောင်းဆုံးဖြစ်လိမ့်မယ်လို့ထင်တယ်ကျွန်တော်တို့လည်းမျှော်လင့်ပြီးသားပါ NLD အစိုးရပြီးပြည်သူ့အစိုးရဖြစ်တဲ့အခက်အခဲတွေရှိမယ်စိန်ခေါ်မှုတွေရှိမယ်ဒါပေမဲ့ကျွန်တော်တို့ပြည်သူလူထုအားလုံးကလည်းဒီစိန်ခေါ်မှုအခက်အခဲတွေကိုဝိုင်းဝန်းပြီးတော့အတူတူဖြေရှင်းကျင်တာပါဒါပေမဲ့ဖြေရှင်းကျင်ပေမဲ့ကျွန်တော်တို့ခက်နေတာကအရက်သက်ဖွဲ့စည်းအနေနဲ့ပဲပြောပြောတချို့အပြင်မှာရှိနေကြတဲ့ထိုင်နေတဲ့ပညာရှင်တွေအများကြီးရှိပါတယ်အဲဒီအစိုးရအတွက်လုပ်ပေးခြင်းနဲ့ပညာရှင်တွေရှိပါတယ်ဒါပေမဲ့ဘလို့ငင်းငန်းနဲ့ဝင်ပြီးတော့ဆက်ဆံပြီးတော့ပေါ့နော်ဝင်ရောက်ဆောင်ရွက်ပေးရမလဲဆိုတော့ကျွန်တော်မရှိဘူးဖြစ်နေတယ် engagement ကမရှိနိုင်ဖြစ်နေတဲ့အတွက်အဲ့ဒါကိုလည်းတက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့တပြေတပြေစဉ်းစားပြီးတော့ဒီတာဝန်ရှင်ကအတန်တွေကိုလည်းနားထောင်အလေးပြုပြီးတော့ဆောင်ရွက်ပေးတင်တယ်လို့တော့ထင်ပါတယ်အဲ့လိုဆောင်ရွက်ရင်တော့ကျမတို့စိန်ခေါ်မှုရှိတယ်အခက်အခဲရှိတယ်ဆိုပေမဲ့ဖြည်းဖြည်းလေးနဲ့ပုံမှန်လေးနဲ့ကျမတို့လုပ်သွားမယ်ဆိုရင်တော့ကျမတို့လူချင်းတဲ့ကိစ္စတွေတော့အောင်မြင်လိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါကိုအောင်သူငယ်အနေနဲ့လေဒီမြန်မာပြည်ထဲကိုမကြာခဏပြန်သွားပြီးတော့မြန်မာပြည်နဲ့မြန်မာပြည်မှာပေါ့နော်ကိုလှုပ်ပေးနိုင်တဲ့ဘက်ကနေပြီးတထောင်တနေရနေပြီးတော့ပါဝင်ပြီးတော့ဖြည့်ဆည်းပေးနေတယ်ဆိုတာသိရပါတယ်အခုကိုအောင်သူငယ်ကလက်တွေပေါ့လေဒီအခုလှုပ်ကင်နေတဲ့အခြေအနေပေါ့အခုခုနကမခင်လေးပြောသလိုမျိုးဝိုင်းဝန်းပြီးတော့ဘေးကနေလှုပ်ပေးပံ့ပိုးပေးခြင်းပေးမယ်လို့လည်းအခွင့်မသားတဲ့ဟာတွေရှိတာပေါ့နော်ကိုအောင်သူငယ်ကဘယ်လိုမြင်ပါလဲရှင်
ဟုတ okay. ်ကဲ့ဟိုကျွန်တော်မြင်တာကတော့လေဒီအစိုးရအစ်စ်ကဟိုအတွေ့အကြုံနဲ့နေသေးတယ်အခုဖြတ်သန်းလာတဲ့အခါမှာသူတို့ကတွင်ရင်းလုပ်ရင်းနဲ့ပေါ့နော်ဒီလိုသွားနေတယ်အနေအထားမျိုးပါဆိုတော့အဲ့တော့လေတစ်ဖက်ကဒီလုပ်ငန်းကိစ္စတွေကိုခြုံငုံမိလာဖို့ဆိုရင်နောက်ထပ်တစ်နှစ်လောက်နှစ်နှစ်လောက်အချိန်ယူရမယ့်အနေအထားမျိုးရှိပါတယ်ဆိုတော့အဲ့တော့ဖြစ်နေတဲ့ပုံစံကကျွန်တော်တို့ဒီလောက်ကြီးအချိန်မပေးနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့ဆိုတော့နောက်တစ်ခုမှလည်းပြဿနာကအခုကျွန်တော်တွေ့နေရတဲ့အနေအထားမှာအစိုးရကဘာမြင်လဲဆိုတော့ဒီစီးပွားရေးလုပ်ငန်းရှင်တွေပြောပြောခရိုနီပြောပြောအဲ့ဒါတွေကိုသူတို့ကတခိုးလို့ထင်နေတယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဝန်ထမ်းတွေကိုကြတော့လည်းသူတို့ကဘာခေါမလဲအရေးယူမယ်လို့နှိတ်ကွမယ်လို့ဒါမျိုးပုံစံမျိုးဖြစ်နေတဲ့အနေအထားမျိုးပေါ့နော်။ဆိုတော့ဒီလိုအနေအထားမျိုးတွေကိုကျွန်တော်ထင်တယ်ပြင်ပြီးတော့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ပုံစံမျိုးတော့ပိုသွားတယ်လို့ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ပါဒီကနေ့ပါဝင်ဆွေးနွေးပေးတဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဒေါက်တာရောင်မျိုးသိန်းအကဲခတ်ပုဂ္ဂိုလ်ကိုအောင်သူငိမ့်နဲ့ဒီ Triangle Woman ကအကြီးကဲပေါ့နော်မခင်လေးတို့ကျေးဇူးအများကြီးတင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းပေးတဲ့ဒေါက်တာရှင်တွေလည်းကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
တော့ခင်ဆိုဝင်စီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့တူတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ကျမတို့ရဲ့စနေနေ့ညပဲအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်အစီအစဉ်ဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါအောင်မရှင
်ဆီးရီးယားပြည်ရင်းရေးကိုတန်တမာရေးနီလန်းနဲ့ဆွေးနွေးအဖြေရှာဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဘရတိုရဲ့ဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံမှာဒီကနေ့စနေနေ့မှာစတင်ကျင်းပပါပြီဒီဆွေးနွေးပွဲကိုဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတဖန်ဒီမစ်စရူလာလည်းတက်ရောက်သလိုအီဂျစ်၊အီရန်၊အီရတ်၊ဂျော်ဒန်၊ကာတာ၊ဆော်ရီအာရေဗျားနဲ့တူရကီနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေလည်းတက်ရောက်နေတာဖြစ်ပါတယ်။အလက်ပေါ်မျိုးကနေတရားရသူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့လက်နက်ကင်တပ်တွေဝိုင်းခံထားရတဲ့နေရာတွေကိုအစားအစာဆေးဝါးနဲ့အကူအညီတွေပေးပို့နိုင်ဖို့မြို့ရှေ့ပိုင်းကိုပြင်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကို82နာရီကြာရန်နာပေးဖို့ထင်ရှားတဲ့အပြည်ပြည်ဆိုင်ရာလူမှုကူညီရေးအဖွဲ့အစည်းကတောင်းဆိုထားတာဖြစ်ပါတယ်။ရှိခဲတဲ့တာနဲ့လေးအေးပိဆက်တွေမှာအသုံးပြတဲ့ဖန်လုံအိမ်တန်းခွေတွေကိုရှော့ချဖို့တမိုင်းဝင်တဘောတူညီချက်ကိုကမ္ဘာနိုင်ငံ20နီးပါးလောက်ကတဘောတူလိုက်ကြပြီဖြစ်ပါတယ်။ဒါဟာရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်တဲ့နေရာမှာအထူးကခြေလှမ်းဖြစ်ပါတယ်။ရမွန်ဒါနိုင်ငံကာဂါလီမြို့မှာကျင်းပနေတဲ့ရာသီဥတုဆိုင်ရာညီလာခံအတွင်းစင်နေနေကဒီတဘောတူညီချက်ကိုကျင်းပလိုက်တာပါ။နိုင်ငံ169နှစ်နိုင်ငံကအစိုးရတွေလက်မှတ်ရေးထိုးခဲ့ကြတဲ့ဒီသဘောတူညီချက်ဟာပိုဆိုးလာနေတဲ့ဒီအကျပ်တဲကိုဖြေရှင်းဖို့အတွက်ရည်မှန်းချက်ကြီးမားပြီးပိုပြီးထိရောက်တဲ့ဖြေရှင်းတဲ့နည်းလမ်းဖြစ်တယ်လို့သမ္မတအိုဘားမားရဲ့ကြေညာချက်မှာဖော်ပြထားပါတယ် ချက်ခိုင်ပြည်နယ်ရင်ဖြစ်ပွားနေတဲ့မတိငိမ့်မှုတွေဟာဒေသရဲ့ဖွံ့ဖြိုးရေးအပေါ်မှာအများကြီးမှုတင်နေတာကြောင့်အစိုးရအနေနဲ့ဦးစားပေးလှုပ်ဆောင်ရမှာဖြစ်ကြောင်းတောင်ဆန်းစုကြည်ကပြောပါတယ်ရခိုင်ပြည်နယ်ရင်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့တွေ့ရှိချက်တွေကိုပြည်သူလူထုကိုပုံမှန်လင်းလင်းချပြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးတောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်ရှင
်စနေညမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရင်မှုကမဆုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ်VOA American တာရဲ့တနင်္ဂနွေညနေဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240 49တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.